Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါဒီကနေ့ညဖက်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမကတော့ဆုမျက်ပေါ်ပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဆင်းပေးဖို့နဲ့ရွေးကောက်ပွဲကျင်းပပေးဖို့အတိုက်ခံ BNP ပါတီထောက်ခံသူတောင်းတဲ့ချီဒါကာမြို့တော်မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။ EU ဥရောပပါလီမန်မှာ NUG လူခွေရေးဝန်ကြီးဦးအောင်မျိုးမင်းက EU အမတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာအရေးကိုဆွေးနွေးခဲ့ပါတယ်။ဒီကနေ့ကြားရောက်တဲ့ပြည်ပဆိုင်ရာလူခွေရေးနဲ့အထိမ်းအမှတ်ဖိလစ်ပိုင်မှာတော့တရားမျှတမှုရှိရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။အခုလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့ညီညာညီပေးပါမယ်ရှင်
။ကောင်းပါပြီရှင်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံအတွင်းမှာတော့ပဋိပက္ခဒေတာတွေမှာအဓမ္မတတ်တာတစ်စုဆောင်မှုနဲ့ရင်ဆိုင်နေရပါတယ
်။ဒီကိစ္စမှာဒီဘုံမကြီးလို့မရဘူး။ဒီကစုတင်တာကိုဒီလိုရောက်ပြီးတော့ပေါ်ရဆိုတာဘိုးမင်းကခြေကစစ်စနံကိုဆောက်ရတော့ဆောက်ခဲ့တယ်။ဒါပေမဲ့
အဖြစ်အဆုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကမ္ဘာနဲ့မြန်မာနိုင်ငံကနောက်ဆုံးရထိတ်တန့်ရောက်သတင်းတွေနဲ့အတူဒုတိယပိုင်းမှာတော့အပတ်စဉ်တင်ဆက်နေကြဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကမ္ဘာတစ်ပတ်အတွင်းပြည်တွင်းသတင်းအနစ်ချုပ်နဲ့အတူကမ္ဘာသတင်းအနစ်ချုပ်တွေကိုလည်းစူးစီးတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကအတိုက်ခံ BNP ပါတီကိုထောက်ခံသူတောင်းတဲ့ချီဟာဒါကာမြို့တော်မှာဒီကနေ့စူဝေးဆန္ဒပြပြီးတော့ဝန်ကြီးချုပ်ရှိခ်ဟာစီနာအစိုးရဆင်ပေးဖို့နဲ့ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုခဲ့ကြပါတယ်
။တော်တော်ဂရမ်တကဘီရှားလ်ဆပ်တန်ဂျနတနီယာခနာဥပစီတိုချီအေဆိုရစရီဟာစီနာ
ဝန်ကြီးချုပ်ဟာစီနာအစိုးရကတနိုင်ငံလုံးမှာသူတို့အတိုက်ခံပါတီပေါ်ထောက်ခံသူတွေကိုနှိပ်စက်နေတဲ့အတွက်စစ်တကောင်ပြည်နယ်ကနေမြို့တော်အထိလာပြီးတော့ဆန္ဒပြရတာဖြစ်တယ်လို့ဒီဆန္ဒပြသူကပြောပါတယ်သူအဆိုအာဏာရှင်အစိုးရပြုတ်ကျဖို့အတွက်ခုလိုလာရောက်စူဝေးဆန္ဒပြရတာဖြစ်တယ်လို့လည်းပြောပါတယ်နိုင်ငံတော်မှာလက်တော်တော်လာတဲ့အတွင်းညှိပြတ်မှုလောင်စာဆီဈေးနဲ့ကုန်ဈေးနှုန်းမြင့်တက်မှုတွေကြုံနေရတာကြောင့်ဝန်ကြီးချုပ်ဆင်ပေးဖို့နဲ့အိမ်ဆောင်အစိုးရလက်ထက်မှာရွေးကောက်ပွဲအထိကျင်းပပေးဖို့တောင်းဆိုဆန္ဒပြမှုတွေပေါ်ထွက်နေတာဖြစ်ပါတယ်လက်ရှိအစီအစဉ်အရထွေထွေရွေးကောက်ပွဲကို2023ခုနှစ်ကုန်ပိုင်းမှာကျင်းပမှာပါ BNP ပါတီကဒါကာမြို့တော်မှာဒီနေ့စနေနေ့အစိုးရဆန့်ကျင်ဆန္ဒပြပွဲကြီးလှုပ်ဖို့စီစဉ်ထားချိန်ဗုဒ္ဓဟူးနေ့တုန်းကတော့ BNP ပါတီရုံးချုပ်ကိုရဲတွေကဝင်ရောက်စီးနှင်ချခွေခဲ့ပါတယ်ရုံးချုပ်အပြင်မှာအတိုက်ခံပါတီထောက်ခံသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ခဲ့ကြတာမှာရဲတွေကညရဲ့ရုံးပုံးတွေရဘာချီတွေနဲ့လူစုခွဲခဲ့ပါတယ်အဲ့ဒီပဋိပက္ခအတွေ့အနည်းဆုံးတယောက်တည်းဆုံးခဲ့ပါတယ်တောက်ကြနေတုန်းကလည်း BNP ပါတီခေါင်းဆောင်နှစ်ယောက်ကိုအကြမ်းဖက်ဖို့လှုံ့ဆော်တယ်လို့ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်ရှင
် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းဟာမနေ့ကဥရောပပါလီမန်အမတ်တွေနဲ့တွေ့ဆုံပြီးမြမကြီးထိရောက်တဲ့ရည်ယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။မြမကြီးနဲ့ပတ်သက်လို့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အလုံးမဖြစ်တော့တာကြောင့်ပိုပြီးထိရောက်အားကောင်းတဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ရမှာဖြစ်ပြီးဒါကိုအာဆီယံရဲ့ဥဆောင်မှုတစ်ခုတည်းနဲ့မလုပ်သင့်တဲ့အကြောင်းလဲဥအောင်မျိုးမင်းကထောက်ပြခဲ့ပါတယ်။ဆီယနာသိမှုနောက်ပိုင်းပြည်သူ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိမှတ်ပြုဖို့လိုအပ်တယ်လို့စစ်ကောင်စီကိုလျင်စီတင်သွင်းမှုအပါအဝင်တခြားစီးပွားရေးရာပိတ်ဆို့တံခတ်မှုတွေကိုပို့ပြီးကြေကြေပြန့်ပြန့်လှုပ်ဆောင်ဖို့လဲတိုက်တွန်းခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့လဲ NUG နဲ့တိုင်းသားအဖွဲ့တွေကတဆင့်လှုပ်ဆောင်တဲ့အကြောင်းဝန်ကြီးဦးအောင်မျိုးမင်းကတိုက်တွန်းပြောဆိုခဲ့ပါတယ်ဒီနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ကြားရောက်လာချိန်မှာမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုဥရောပပါလီမန်မှာ NUG ဝန်ကြီးဦးအောင်မျိုးမင်းကတင်ပြပြောဆိုခွင့်ရခဲ့တာဖြစ်ပါတယ်NUG ကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုပြီးသူ့ကိုတက်ရောက်စကားပြောဖို့ဖိတ်ကြားခဲ့တဲ့အတွက် EU ပါလီမန်ကိုအထူးကျေးဇူးတင်တဲ့အကြောင်းလဲဦးအောင်မျိုးမင်းကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရှင်းသားခဲ့ပါတယ်ခင
်ဗျဒီကနေ့ကြားရောက်တဲ့ပြည်ပဆိုင်ရာလူခွင့်ရေးနေ့မှာဖိလစ်ပိုင်နိုင်ငံမှာတော့လူခွင့်ရေးချိုးဖောက်ခံရမှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ယာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်မနီလာမြို့တော်မှာဒီကနေ့ဆန္ဒပြခဲ့ကြသူတွေကလက်ရှိသမ္မတဖာဒီနန်မာကော့စ်ဂျူနီယာလက်ထက်မှာဥပဒေမဲ့တပ်ဖြတ်မှုတွေတရားမမျှတမှုတွေပိုများလာတယ်လို့ပြောပြီးတော့တရားမျှတမှုရှိရေးတောင်းဆိုခဲ့ကြပါတယ်။ကာရာပါတန်လူခွင့်ရေးညွှန်ပေါင်းအဖွဲ့ကစီစဉ်တဲ့ဆန္ဒပြမှုမှာပါဝင်သူတွေဟာမနီလာမြို့လယ်ကပြည်သူ့ရင်ပွင်မှာစုဝေးခဲ့ကြပြီးတော့သမ္မတအင်တော်ရှီယာကိုချီတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာအင်အား800လောက်ရှိမယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။ သမရမာကော့စ်ဂျူနီယာတက်လာခဲ့ပြီးတဲ့နောက်တပုံထားမှုတံပြန်ရေးစစ်ဆင်ရေးအတွင်းမှာဥပဒေမဲ့တပ်ဖြတ်မှု18မှုကိုအဖွဲ့ကမှတ်တမ်းတင်ထားပါတယ်။ကာရာဘာဒန်လူခွေရညမောင်းအဖွဲ့အတွင်းမှချုပ်ခရစ်စတီနာပါလာရာဘေကပြောပါတယ်။နောက်ထပ်အင်အားအလွန်ကျွံသုံးနှိမ်နင်းမှု၄ခုလည်းရှိခဲ့တယ်လို့ပြောပါတယ်။နိုင်ငံရေးအကျဉ်းသားတွေတိုးလာနေတာမှလည်းနိုဝင်ဘာ30ရက်နေ့အထိအဖမ်းခံရသူ134ပါးရှိနေပြီးတော့အဲ့ဒီထဲက25ယောက်ကတမရမာကော့စ်ဂျူနီယာအာနာရလာတဲ့ဂျွန်လနောက်ပိုင်းဖမ်းဆီးခံရသူတွေလို့ပြောပါရယ်ဒီကနေ့မနီလာမြို့တော်အပြင်နိုင်ငံတွေကတခြားနေရာတွေမှာဆန္ဒပြမှုတွေအတွင်းမှာလက်ရှိတမရရဲ့ဖခင်အာနာရှင်ဟောင်းမာကော့စ်လက်ထက်ကအစပြောက်သွားကြသူတွေနှိမ်မှနှိပ်စက်ခံရသူတွေရဲ့မိသားစုဝင်တွေလည်းပါဝင်တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါရယ်1948ခုနှစ်ဒီဇင်ဘာ10ရက်တုန်းကကုလသမဂ္ဂထွေထွေညီလာခံမှာလူခွင့်ရေးပဒိညင်ကိုအတည်ပြုခဲ့တဲ့နေ့ကိုအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့အဖြစ်သတ်မှတ်ပြီးတော့နှစ်စဉ်ဒီဇင်ဘာ10ရက်နေ့ရောက်တိုင်းမှာကမ္ဘာနိုင်ငံတွေမှာအထိမ်းအမှတ်ပွဲတွေလုပ်ကြပါတယ်ဒီနှစ်2022ခုနှစ်မှာတော့လူခွင့်ရေးပဒိညင်ရဲ့အမွေအနှစ်တွေဆက်ဆံမှုတွေလှုပ်ရှားမှုတွေကိုမိမောင်းထိုးပြီးတော့လူခွင့်ရေးဘက်ကရည်တည်တောင်းဆိုကြဖို့တစ်နှစ်ကြာလှုပ်ရှားမှုကိုကုလသမဂ္ဂကဒီကနေ့စတင်လိုက်ပါတယ်ရှင
်ဟောင်ကောင်မှာတော့ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူမီဒီယာလုံငန်းရှင်တထေကြီးဂျေမီလိုင်းကိုထောင်ဒဏ်6နှစ်နီးပါးနဲ့ငွေဒဏ်ဒေါ်လာ3ချီချမှတ်လိုက်ပါတယ်။ရောဂါဆောင်းလှရက်နဲ့တက်တန်းကာလချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဆက်ဆက်ပြီးငွေချေးလိမ်လည်မှုနဲ့ထောင်ဒဏ်5နှစ်6လနဲ့ငွေဒဏ်ဒေါ်လာ 25,900 ဒီနေ့ချမှတ်လိုက်တာပါ။ဟောင်ကောင်မှာထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုတရားစွဲအရေးယူတာတွေဇက်တိုက်လှုပ်ဆောင်နေတဲ့ကြားရက်ကအခုအမှုကနောက်ဆုံးဖြစ်ရဖြစ်ပြီးဝေဖန်သူတွေကတော့ဒါကအတိုက်ခံတွေကိုအတန်တိတ်သွားအောင်လှုပ်ဆောင်နေတာလို့ပြောလိုက်ပါတယ်။ဟောင်ကောင်မှာ2019ခုနှစ်ကချေချေပြန့်ပြန့်ဖြစ်ခဲ့တဲ့ဒီမိုကရေစီရဲ့ဆန္ဒပြမှုတွေအတွင်းဂျင်မီလိုင်းဖက်စီခံခဲ့ရတာဖြစ်ပြီးဒီဆန္ဒပြပွဲတွေနောက်ပိုင်းတရုတ်ပြည်ကြီးဆွေရကချမှတ်ခဲ့တဲ့အမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်နဲ့ငွေဒဏ်တွေအခုလိုချမှတ်ခံရတာပါ။အမျိုးသားလုံခြုံရေးဥပဒေရဂျင်မီလိုင်းရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ထားတယ်လို့သူ့ရဲ့အပယ်သတင်းစာတမ်းကိုလည်း2021ခုနှစ်မှာဆွေရကဖိအားပေးတင်ပြခဲ့ပါတယ်။ပိတ်သိမ်းခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှိမ်နင်းဖို့ရည်ရွယ်တဲ့လျှို့ပြည်မာကြီးဆွေရရဲ့လုံခြုံရေးဥပဒေသစ်ကို2021ခုနှစ်ဇူလိုင်မှာထုတ်ပြန်ခဲ့ပြီးကတည်းကဖန်ဆီးသူတွေအများပြားရှိခဲ့ပြီးဒီထက်မှာမီဒီယာလုံငန်းရှင်ကြီးဂျီမီလိုင်းဟာအထင်ရှားဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျာ။
ဗီယိုရီအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုက်တိုမီတာ19 kHz 15953ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီဇင်ဘာလ10ရက်စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ယူကရိန်းကိုရုရှားကစစ်စတင်တိုက်ခိုက်ချိန်တွေကအီရန်နိုင်ငံဟာရုရှားကိုအထူးလက်နက်တွေပံ့ပိုးပေးနေတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်။အီရန်စီကနောက်ထပ်ပယ်ထိန်တက်ဒုံးကျည်ယာဉ်ချီကိုရုရှားကဝယ်ဖို့စ조사နေတဲ့အတွက်အီရန်ရဲ့ပံ့ပိုးမှုကပိုပြီးများလာလို့ဖို့ရှိတယ်လို့ကာကွယ်ရေးဌာနကရရှိတဲ့ထောက်လိုင်းအချက်အလက်တွေကိုဒီကနေ့ထုတ်ပြန်လိုက်တာပါ။ရုရှားဘက်ကလည်းအီရန်ကိုစစ်ရေးနဲ့ကြွန့်ကျင်မှုဘိုင်းကိုဘယ်တော့မှနဲ့မတူတဲ့အဆင့်နဲ့ပြန်ပေးဖို့ကန့်လန့်ထားဖို့ရတဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးကတော်တော်လေးနှိကပ်နေပုံရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကတုံ့တက်ပါတယ်။ရုရှားကကီလိုမီတာ900လောက်အကွာအဝေးထိရောက်နိုင်ပြီးတော့ကီလိုဂရမ်900အထိအလေးချိန်ရှိတဲ့ထိပ်ဖူးတက်နိုင်တဲ့ပယ်ထိန်တက်ဒုံးတော်တော်များများကိုအီရန်စီကရဖို့စ조사နေပုံရပြီးတော့ရခဲ့ရင်ယူကရိန်းရဲ့အရေးပါတဲ့ဆိုးရအခြေခံစောက်အုံတွေကိုပြင်ပထားတိုက်ခိုက်နိုင်တယ်လို့ဗြိတိန်ကာကွယ်ရေးဌာနရဲ့ထောက်လိုက်ရဲ့အချက်လက်တွေမှာဖော်ပြပါတယ်အီရန်နဲ့ရုရှားကြားမှာကာကွယ်ရေးအရပူးပေါင်းဆောင်ရွက်မှုတွေအချိန်တိုအတွင်းမှာကြီးထွားခိုင်မာလာနေတဲ့အပေါ်အမေရိကန်အစိုးရအနေနဲ့အတော်လေးစိုးရိမ်နေလို့အင်ဂျူရိုရဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါတယ်ရှင်
။အမေရိကန်မှာ2020ခုနှစ်တုန်းကရဲဖမ်းထားစဉ်လူမဲမျိုးသားဂျော့ဖလိုက်တည်ဆုံခဲ့ရမှုအတွက်ရဲတပ်ဖွဲ့ဟောင်းတယောက်ကိုထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်။ဂျော့ဖလိုက်ကိုမြေကြီးပေါ်မှောက်ဖမ်းထားစဉ်သူ့ရဲ့နောက်ကျောပေါ်ဒူးနဲ့တပ်ဖိထားခဲ့တဲ့အဲ့ဒီချိန်ကမင်းနီယာပိုလစ်မျိုးရဲတပ်ဖွဲ့ဝင်ဖြစ်တဲ့ဂျေးအလက်ဇန်ဒါကူဝန်ကိုဒီနေ့မနေ့တောက်ကြနေ့ကထောင်ဒဏ်ချမှတ်လိုက်တာပါလူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့ကမ္ဘာတဝန်းဆန္ဒပြပွဲတွေအထိကြီးကျယ်ခဲ့တဲ့ဖြစ်ရမှာရဲတပ်ကဂျော့ဖလိုက်ရဲ့လေဘင်းကို9မိနစ်ခွဲလောက်ကြောင်းဒူးနဲ့ဖိထားခဲ့တယ်လို့အခုထောင်ချခံရတဲ့ရဲအရာရှိဟောင်းကလည်းဂျော့ကိုဒူးနဲ့ဖိထားခဲ့တာဖြစ်ပါတယ်လူသေးစေအောင်ပုံမှုမှုအပိကူညီမှုတို့နဲ့အပြစ်ရှိတယ်လို့ဂျေးအလက်ဇန်ဒါကွမ်ကိုအောက်တိုဘာလကဝန်ခံခဲ့တဲ့အတွက် လူသက်မှုဖြစ်အောင်ပံ့ပိုးအားပေးတဲ့ဆွဆွဲချက်ကိုတော့တရားရုံးကဖေရှားပေးခဲ့ပါတယ်။ဒါပေမဲ့ George Floyd ရဲ့နိုင်ငံသားခွင့်ရေးကိုချိုးဖောက်မှုအတွက်တော့သူပြစ်ဒဏ်ချခံထားပြီးဖြစ်ပါတယ်။အရင်ပြစ်ဒဏ်နဲ့အခုပြစ်ဒဏ်ကိုသူပေါင်းပြီးချခံရမှာပါ။ Floyd မိသားစုတွေနောက်ထပ်တရားမျှတမှုတစ်ခုရရှိတာဖြစ်တယ်လို့လည်းမိသားစုရှေ့နေကမနေ့ကပြောခဲ့ပါတယ်။George Floyd တိဆုံးခဲ့ရမှုတွေရဲတပ်ဖွဲ့ဝင်စုစုပေါင်း၄ဦးကိုဖမ်းဆီးခဲ့ပြီးတရားစီရင်ခံရပါတယ်။11ကိုဒုနယ်တပ်ဖိထားတဲ့ရဲရရှိ Derek Chauvin ကိုလူသေးစေမှုနဲ့2021ခုနှစ်ဧပြီလကထောင်ဒဏ်22နှစ်ခွဲချမှတ်ခဲ့ပါတယ်။
ကတ္တနိုင်ငံမှာဒီကနေ့ကျင်းပမဲ့ကမ္ဘာဖလားကွာတာဖိုင်နယ်ပွဲစဉ်တွေမှာတော့ပထမပွဲအဖြစ်မော်ရိုကိုနဲ့ပေါ်တူဂီတို့မကြခင်အချိန်မှာပဲကစားကြတော့မှာဖြစ်ပါတယ်။ကမ္ဘာဖလားသမိုင်းမှာပထမဆုံးရှုံးထွက်အဆင့်တက်လာတဲ့မော်ရိုကိုအသင်းကဥရောပအသင်းကြီးတစ်ခုဖြစ်တဲ့ပေါ်တူဂီအသင်းနဲ့မြန်မာဆန်တော်ချင်းအခုည9နာရီခွဲမှာစပြီးတော့ကစားကြတော့မှာပါ။အာရဗ်ဒေသနိုင်ငံတစ်ခုမှာပထမဆုံးကျင်းပတဲ့ကမ္ဘာဖလားပွဲမှာအာဖရိကတိုက်ထဲကအာရဗ်နိုင်ငံတစ်ခုအနေနဲ့ပထမဆုံးဆီမီဖိုင်နယ်တက်နိုင်ဖို့အတွက်ကိုမော်ရိုကိုနိုင်ငံကလည်းကြိုးစားမှာဖြစ်တယ်လို့ကမ္ဘာနိုင်ငံစုံကပရိသတ်တွေကလည်းမော်ရိုကိုအသင်းကိုအားပေးနေကြပါတယ်တင်းငွေနဲ့မြန်မာဆန်တော်ချိန်မနေ့တနင်္လာခွဲမှာကစားမဲ့အင်္ဂလန်နဲ့ပြင်သစ်ပွဲကလည်းအိမ်နီးချင်းနှစ်နိုင်ငံအချိန်အနည်းကန်ကြမဲ့ပွဲဖြစ်ပါတယ်။အင်္ဂလန်အသင်းကဒီနှစ်ကမ္ဘာဖလားကိုအနိုင်ရမယ်လို့ယုံကြည်ထားတဲ့အကြောင်းအသင်းခေါင်းဆောင်ဟယ်ရီကိန်းကပြောပါတယ်။လက်ရှိကမ္ဘာဖလားချန်ပီယံပြင်သစ်အသင်းမှာအခုချိန်ထိဂိုးအများဆုံးသွင်းထားလို့ရွှေဖက်နှက်စုအတွက်တစ်ပြေးနေတဲ့ရှေ့ရန်တိုက်ဆက်မှုကီလီယန်ဘက်ပေပါရာမှန်ပေမဲ့ဘက်ပေတို့ကိန်းတို့ကိုပဲပွဲကစားတာမဟုတ်ကြောင်းနဲ့ကမ္ဘာထိပ်တန်းဘောလုံးအသင်းကြီးနှစ်ခုကစားကြမှာဖြစ်တယ်လို့အင်္ဂလန်နည်းပြကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီကာတာမှာကမ္ဘာဖလားပွဲသတင်းတွေယူနေစဉ်မှာမနေ့တော့ကရုတ်တရက်ကွဲလွန်သွားတဲ့အမေရိကန်ဝါရဲ့သတင်းတောက်အတွက်ဝန်ထဲစကားတွေဆိုနေကြပါတယ်။ဘောလုံးကိုအင်ပတန်ချစ်ခင်မျက်နှိုးတဲ့သတင်းတောက် Grant Wall ကိုဘောလုံးပရိသတ်တွေအမှတ်ရနေမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌကပြောကြားခဲ့ပါတယ်။တောက်ချာနေတုန်းကနယ်သာလန်နဲ့အာဂျင်တီးနားပွဲအချိန်ပိုကစားနဲ့ပွဲမှာကွင်းထဲမှာသတင်းတောက်တွေသတင်းယူနေတဲ့နေရာမှာပဲအသက်49နှစ်အရွယ်သတင်းတောက် Grant Wall ရုတ်တရက်လဲကျပြီးတော့ဆေးရုံရောက်ချိန်မှာတိတ်ဆုံးသွားပြီလို့အတည်ပြုခဲ့တာဖြစ်ပါရဲ့ရှင်
။တရုတ်သမ္မတကအာရဗ်ကောင်ဆောင်တွေနဲ့ထိပ်သီးပွဲမှာရေနံကုန်သွယ်မှုအတွက်တရုတ်ရွှေငွေကိုသုံးဖို့တောင်းဆိုလိုက်ပါတယ်။ Saudi Arabia ကိုရောက်နေတဲ့တရုတ်သမ္မတရွှေချင်းဖြင့်ဟာမနေ့တောက်ချာနေမှာပဲအာရဗ်ကောင်ဆောင်တွေနဲ့တွေ့ရမှာတရုတ်အနေနဲ့ရေနံနဲ့သဘာဝတန်းငွေကိုယွန်နဲ့ပဲဝယ်ယူသွားမယ်လို့ပြောခဲ့တာပါ။အခုလိုလောက်တာကကမ္ဘာစီးပွားကုန်သွယ်ရေးမှာအားကောင်းအရေးပါနေတဲ့အမေရိကန်ဒေါ်လာအားနည်းချိနေသွားစေဖို့နဲ့တရုတ်ယွန်ွေခြေကုပ်ရလာစေဖို့လှုံ့ဆော်တာဖြစ်တယ်လို့လည်းသုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗ
ျစနေနေ့ညပိုင်းထိတ်တဲ့ရသတင်းတွေကိုတော့မဆူမြတ်မွန်နဲ့ကဝင်းမင်းတို့အကြီးညာခဲ့တာပါရှင်ခုတော့ဆက်သွဲမင်းမြန်ချင်တဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံတွင်လက်နက်ကင်ပစ်တီပခဖြစ်ပွားနေတဲ့ဒေသတွေမှာမြန်မာစစ်တပ်နဲ့လက်နက်ကင်အဖွဲ့အစည်းတို့ရဲ့တပ်သားတစ်ဆူဆောင်းမှုတွေဟာအာဏာသိမ်းမှုနောက်ပိုင်းမှာတိတိတသားပိုဆိုလာတယ်လို့ကိုရိုင်းကြုံတွေ့ရသူတွေကပြောဆိုကြပါတယ်။ပစ်တီပခဒေသအရသာပြည်သူတွေကြုံနေရတဲ့အဓမ္မတပ်သားတစ်ဆူဆောင်းခံရမှုနဲ့ဆက်ကြီးတောင်းခံရတဲ့အခြေအနေတွေအကြောင်းဒီတစ်ပတ်တို့အသံအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ကျွန်တော်ညီရဲကအသက်မပြေသေးတော့ခေါ်လို့မရဘူးလေလိုအပ်ရင်လည်းခေါ်မယ်လို့တော့ပြောတာရှိတယ
်ကရင်အမျိုးသားရေးလှုပ်ရှားသူတွေဟာတီချာလွတ်လပ်တဲ့ပြည်နယ်တစ်ခုရဖို့1949ခုနှစ်ကတည်းကတိုက်ခဲ့ကြပါတယ်အဲ့ဒီဒေသကလူငယ်အမျိုးသားတွေဟာလက်နက်ကင်အဖွဲ့ကတသားတက်စုဆောင်ခံရမယ့်အန္တရာယ်ကိုနှစ်ပေါင်းများစွာတိုင်အောင်ရင်ဆိုင်ခဲ့ကြရတာပါအဲ့ဒီအတွက်လဲလွတ်လန်းကတော့ချော်ပြေရုံအပြင်မရှိပါဘူးတဖန်နိုင်ငံအာဏာသိမ်းခံလိုက်ရတော့အခုဆိုတချို့ရွာတွေမှာလူငယ်ဆိုတာမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်။ဆောင်းပါးအတွင်ပါဝင်သူတချို့ရဲ့နာမည်ကိုလုံခြုံရေးအခြေအနေကြောင့်ထည့်သွင်းအသုံးမပြုချပါဘူး။ဒို့အတန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောက်တွေကတင်ဆက်ချပါတယ
်ဒီစပိတ်နာပိတ်နေရလို့ဖြစ်နေတယ်ဟိုနိုင်ငံရေးဆောင်လဲပေါ့မသိဘူးသူများပေးစုပေးလိုက်ရတယ်ဒီလားဟိုဘာဘူးပဲလာကောက်ကောက်အဲ့လိုဟိုရောက်ွက်လူကြီးကကြီးစားဖို့တရားပေးစုရင်ဘယ်သူမှပြတ်မီလို့ 5000ထည့်ရမယ်ဆိုလည်းထည့်ရပဲ1000ထည့်ရမယ်ဆိုလည်းထည့်ရပဲအဲ့လိုမျိုးတွေရှိတယ်ပြုလို့ရှိရင်ဟိုတချို့ဒီအာ PCR အဖွဲ့တွေပါလေဝင်လာတဲ့လူတချို့တွေရှိတယ်သူတို့တချို့ဆိုရင်လက်နက်တွေပါလေကိုင်းလေအဲ့ခါကျရင်ဟိုလက်နက်မရှိတဲ့ရွာသားတွေလက်ဆင်းနေဟိုလှုပ်ထားတယ်ရှိတာဘောတော့အဲ့လိုပြောဆိုတာပေါ့အစဲဆုံးမှရိုင်းတာတွေကတော့အဲ့ဒါတွေကတော့အဆင်မပြေဘူးဖြစ်စေစီကိုပြည်သူအချင်းချင်းပေါ့နော
်စစ်သားစုဆောင်တာကိုရှောင်ဖို့ထိုင်းနိုင်ငံမှာအလုပ်လာလုပ်တဲ့သားနှစ်ယောက်ရဲ့မိခင်ဖြစ်ပါတယ်။သူမကစစ်တပ်နဲ့သူရဲ့မဟာမိတ် BJP ပူးပေါင်းတပ်ဖွဲ့ထင်းချုပ်တဲ့အနေမျိုးကော့ဂရိတ်မြို့နယ်မှာနေတာပါ။အဲ့ဒီဒေသမှာနေထိုင်တဲ့အခြားသူတွေလိုပဲစက်ကြီးဆိုပြီးတော့လက်နက်ကင်အဖွဲ့ပေါင်းစုံကတောင်းတာကိုသူမပေးလာရတာအခုဆိုရင်နှစ်အတော်ကြာနေခဲ့ပါပြီ။
အခုချိန်ကြီးလည်းဖြစ်နေသေးပါတော့အဲ့လိုအရေးအကြီးနှစ်တွေကဆိုရင်ဟိုတိုင်ကိုဟို9000ထည့်ရတယ်အ3000ထည့်ရတယ်1000ထည့်ရတယ်1000ထည့်ရတယ်အဲ့လိုမျိုးတွေပေါ့နော်ဒါပေမဲ့ဒီ2000ဟိုဆက်စစ်တနစ်ကတော့တော်တော်အချိန်ကြီးဆိုးသွားတယ်အတသိန်းကျော်ကြီးထည့်လာတဲ့အခါကျတော့လေအဲ့ဒါကိုလည်းမမရှိဘူးမရှိတဲ့အခါကျတော့အဲ့လိုအဲ့လိုစီးရတော့ပေါ့လူပြိုတွေစီးတဲ့အိမ်မှာကပို့ပေးရတယ်ပေါ့
ဂျောဂျော
ရပါတယ်1949ခုနှစ်ကတည်းကကရင်မျိုးသားရေးလှုပ်ရှားသူတွေတီချလွတ်လပ်တဲ့ပြည်နယ်တစ်ခုရဖို့အတွက်တိုက်လာခဲ့ကြပါတယ်ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU PGN နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အဖွဲ့တွေဟာအဲ့ဒီနယ်မြေအတွင်းမှာအခြေစိုက်ကြပါတယ်သူတို့ရဲ့တပ်သားအင်အားကိုလည်းနှစ်စဉ်နှစ်တိုင်းဖြည့်ဆွတ်ဖို့လိုပြီးကွင်းစင်စီယုံတာရှိတယ်လို့မဖြစ်မနေအကြက်ကင်စုဆောင်တာလည်းရှိပါတယ်စစ်တပ်အာဏာသိမ်းလိုက်ချိန်မှာတော့ဖိအားပေးစစ်သားစုဆောင်ရတာတွေပိုများလာတယ်လို့ရွာသားတွေကပြောကြပါတယ်အဲ့ဒါကတိတ်ထူးဆန်းတာတော့မဟုတ်ပါဘူးနိုင်ငံမြေဧရိယာရဲ့9ရာခိုင်နှုန်းတောင်မရှိတဲ့ပြည်ပနယ်ထဲမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲဖြစ်ပွားတာဟာအခြားဒေသတွေထက်ပိုများတယ်လို့ INSP မြန်မာကဆိုပါတယ်ဒါကြောင့်ပဲလက်နက်ကင်အဖွဲ့တွေမှာအကြဆုံးတွေရှိလာပြီတက်သားစုဆောင်မှုကမြေကြီးလက်ခက်မလွဲပါပဲအခုလိုတက်သားစုဆောင်တဲ့ကိစ္စနဲ့ငွေကြေးပေးရတဲ့ကိစ္စကို BGF ကငြင်းဆိုထားပြီးကရင်ပြည်နယ် BGF ရဲ့အထွေထွေအတွင်းမူဘုံမူကြီးစောချစ်သူကယခုလိုရှင်းပြပါတယ်
အဲ့မှာစစ်တော်သွားမလို့တယောက်ငါပဲ၆ပဲလို့စောက်ပြောတဲ့လူတွေကိုသွားမိခဲ့ပါသူချိန်မှလို့သူ့ကိုမှယူလို့မရဘူးဒီကစုတင်တာကိုမိမိတို့ရောက်ပြီးတော့ပွဲဆိုတာဘိုးမင်းကစီကစစ်စနံသူဆောက်ရတော့စောက်ပြဲတယ်တေဘတော့ပြီးတော့သူကပြောစောက်စားတယ်အဓိကကျေရအောင်ကျွေးရပုံရဟောပေါ့လုံးဖို့ခံကိုရရဟိုကပ်ကိုရေးသဘောလို့မျိုးတော့တာဟောပေါ့ဖွဲ့စည်းရတာဖြစ်တယ်တော့လက်ကျတော့ဒုရမှာတော့ဟောပေါ့ဒီသူတွေလက်ကျတတ်နေလာတာဖြစ်တာပေါ့ဒါနဲ့ကြရောဟောပေါ့ဘယ်မှကိုရောမဆုံးပါဘူ
းကရင်ပြည်တွင်နေရက်စွန့်ခွာသူများကော်မတီ CINDKP ကတော့လက်တွေ့မှာတော့ရွာသားတွေဟာရှိတန်းကိုအတင်းဖိအားပေးစေလို့ခံရတာဖြစ်တယ်လို့ဆိုပါတယ
်ဆရာကလည်းဝိဇ္ဇာမောင်းတော့လည်းဒီတော့လေ
သူတို့ကပထမစစ်တပ်လက်စုတယ်လို့တော့မပြောဘူးဒီပြည်သူ့ကကွယ်တပ်ဖွဲ့လို့တော့ပြောတယ်သူများတွေမလုံးမဆိုးလို့ပေါ့အိမ်မှာနေတောင်ရလို့တွေကိုလောက်ကန်ဆောက်တော့လို့ရတယ်အဲ့ပေါ့ဟိုပါပေါ့အဲ့လိုမျိုးပေါ့နော်ဒီနောက်ပိုင်းမှာတော့ဒီစစ်ကြောင်းနောက်လိုက်လို့ခေါ်လာတယ်ဟိုလိုက်သွားရတယ်တချို့တွေကြတော့ရှိတန်းသွားရတာရှိတယ်နောက်တော့ရွာသားတွေကြတော့မလိုက်ချင်တော့ဘူးတချို့ကြတော့ထောက်ခွင့်တောင်းတယ်ဟိုပါတချို့ကြတော့လည်းမထောက်အောင်သူများအမျိုးမျိုးချော့ပြောတယ်မနေ့တနေ့ကတယောက်ဆိုရင်တော့သူများလက်ခေါ်တယ်သူမလိုက်ရတော့ကိုစားထည့်တယ်ဟောနောက်ပိုင်းကြတော့ဒီသူကိုယ်တိုင်လိုက်အမယ်လို့လက်ခေါ်တော့သူနေစားထွက်ပြေးသွားတယ
်လက်နက်ကင်အဖွဲ့အားလုံးကတတားသိစုဆောင်တာမို့လူငယ်အမျိုးသားတွေဟာနေစားဘက်ကိုထွက်ပြေးလာရပုံပါပဲတို့အတန်ကအချက်လက်အတိအကျရရှိဖို့လက်လှမ်းမမိနိုင်ပေမဲ့ဒေသအတွင်းဖြစ်ပွားနေတဲ့ဖြစ်ရတွေအရာဆိုရင်တော့ကရင်ပြည်နယ်ကတချို့ယူရီမှာဆိုရင်အသက်18နှစ်အောင်လူပြိုလူလွတ်တယောက်မှမရှိတော့ပဲစိုက်ပျိုးမွေးမြူလုပ်ကိုင်နိုင်တယ်အိမ်တော်ရှိအမျိုးသားတွေသာကြံတော့တယ်လို့ဖော်ပြထားပါတယ် KNU တပ်သားစုဆောင်ရင်းတဲ့ပါခဲ့ပြီးစီမံဌာနမှာလက်အနေငယ်လောက်ခက်ကမကြသေးခင်ကမှထိုင်းနိုင်ငံကိုထွက်ပြေးခဲ့တဲ့တထုံခရိုင်ကလူငယ်တယောက်ရဲ့စကားသံကိုလည်းကြားခဲ့ရပါတယ်
ဟဲ့ဒီဟာလည်းရပါပြီစစ်တော်နဲ့တေးရတာ
ကျွန်တော်ကအမှမလုံးချင်တော့လို့ထွက်ပြေးလာတာ2လ3လပဲရှိသေးတယ်ကျွန်တော်ထွက်လာတော့အင်ကိုလမေးတာမျိုးရှိတယ်အဖေကိုလာပြီးခေါ်တယ်ဒါပေမဲ့အဖေကအသက်ကြီးနေတယ်တစ်ဖက်ကလည်းတောင်ရလို့ဘယ်သူမှလောက်တာမရှိတော့ အဖေကိုအိမ်အလုပ်ပြန်လုပ်ခိုင်းလိုက်တယ်။ကျွန်တော်ညီရေကအသက်မပြေသေးတော့ခေါ်လို့မရဘူးလေ။လိုအပ်ရင်လည်းခေါ်မယ်လို့တော့ပြောတာရှိတယ်
။ KNU တက်မှတင်တက်မှမူကတော့ရွာသားတွေကိုတက်သားစုဆောင်တာမှန်ပေမဲ့သူတို့ကိုစင်မတိုက်ခိုင်းဘူးလို့ထောက်ပြပြောဆိုထားပါတယ်။နောက်ပြီးတော့ငွေကြေးတောင်းခံတဲ့ကိစ္စကိုလည်းငင်းဆိုထားပါတယ်။
ကျွန်တော်တို့ကမိသားစုတစုကိုလူလူထည့်ရမယ်ဆိုတဲ့ပုံစံမျိုးကောက်ယူတာမျိုးတော့ရှိတယ်။တချို့မိသားစုတွေကတော့တယောက်မှမသွားချေတာမျိုးရှိတယ်။အဲ့တော့သူတို့လူစားထုတ်ခေါ်ရတာပေါ့။ငါတဲ့ပုံစံမျိုးပေါ့နော်။အဲ့ဒါကတော့သူတို့ပိစာပေးရတာပေါ့။ဒါကျွန်တော်တို့နဲ့မဆိုင်ဘူးပေါ့နော်
။ထိုင်းနိုင်ငံတည်းဖွဲ့ပြီးတိုင်ဆောင်ခဲ့တဲ့လူငယ်တယောက်ကတော့ငွေကြေးတောင်းခံတာနဲ့ပတ်သက်ပြီးတို့တန်ကိုယခုလိုပြောပါတယ
်။ရောင်မာကစစ်မှုမထမ်းခြင်းဘူးလူစားထိုးမယ်ဆိုရင်တိတ်150က180အထိပေးရတယ်။အစားထိုးသွားမဲ့သူကိုပေးရတဲ့ပုံစံပေါ့။အဲ့ဒါဆိုရင်ကိုမိသားစုကသွားကြမလို့တော့ဘူးအပြီးပဲ။နောက်လာမကောက်တော့ဘူးအဲ့လိုမျိုးပေါ့။ဒါကပြီးခဲ့တဲ့နှစ်ပေးဆောင်ရတဲ့ဟာပေါ့။ဒီနှစ်တော့ကျွန်တော်မသိတော့ဘူး။တကယ်လို့ကိုကလူစားထိုးမရှိဘူး။သွားလဲမသွားဘူးဆိုရင်တစ်နှစ်ကို3သိန်းကနေ5သိန်းပေးဆောင်ရတာမျိုးရှိတယ်
။ KNU ရဲ့တက်မှမူကတော့တိုက်ပွဲအတွက်အခုထက်ပိုပြီးပြည်သူတွေထဲကပါတင်တယ်လို့ထုတ်ဖော်ပြောဆိုပါတယ
်။
ကျွန်တော်တို့ကောက်တယ်ဆိုပေမဲ့လည်းဒီပြည်သူတွေကိုပြောပြရှိတာတခုကယခုလက်ရှိနိုင်ငံရေးအခြေအနေမှာညို့တွေကလူငယ်တွေတော့မှဒီဒီမိုကရေစီရေးအတွက်ကိုလာပြီးတော့ပေးဆက်တာရှိတယ်။ကျွန်တော်တို့တောင်းမှနေတဲ့လူတွေလည်းလို့ရမှာပေါ့
။ပြင်းပြင်းနဲ့ရဲ့နေမြေပိုင်းလိုက်အစုလိုက်ကွဲပြားပြီးနေမြေစုံမှုထားတဲ့လက်နက်ကင်အဖွဲ့တွေကြမှာတက်သားတိတ်စုဆောင်တာနဲ့ပတ်သက်ပြီးဘယ်နိုင်ငံကစီမင်းစည်းကမ်းတွေနဲ့ကန့်သတ်မလဲဆိုတာကခက်ခဲပါတယ်။လေ့ကျင့်မြောက်ဂျီနီဗာကွန်ဗင်းရှင်းရဲ့အပိုင်းသုံးမှာတော့အရက်သားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဂုဏ်သိက္ခာကိုစော်ကားခြင်းမလုပ်ဖို့တားမြစ်ထားပါတယ်။နောက်ပြီးတော့စီရေလှုပ်ရှားမှုတွေအတွင်းခိုင်းစီတာပါဝင်အယက်သားတွေကိုအာဏာအသုံးပြုပြီးရော့ကြီးမပေးဘဲသူမဟုတ်အတင်းအဓမ္မခိုင်းစီတာမျိုးမလုပ်ရဘူးလို့ညီလာခံကတားမြစ်ထားပါတယ်။ကရင်လူအခွင့်အရေးအဖွဲ့ KHRG ကစောနန္ဒစုကတော့ဥပဒေတွေကိုလိုက်နာမယ်ဆိုရင်တက်တာသိစုဆောင်ရမှာမလို့အပ်ပဲလူအခွင့်အချိုးဖောက်မှုတွေရှိလာမှာမဟုတ်ဘူးလို့ပြောပါတယ်။
စစ်သားစုဆောင်တာနဲ့ပတ်သက်ပြီးတော့သူတို့ကိုယ်ကလေးကသူစီမီစီတန်နဲ့သူရှိပြီးတာပေါ့နော်။အမအသက်သတ်မှတ်ချက်ရေနောက်ပြီးလို့ရှိရင်ဟိုမဖြစ်နေလောက်ရမယ်ဆိုတာမျိုးလဲဒီစီပြမဟုတ်ပေါ့နော်။တချို့ဆိုလို့ရှိရင်နေနိုင်ရတယ်လေ။မင်းနိုင်လို့ပေါမှကိုပါရတော့မင်းနိုင်လို့မပိုင်လဲ။ကိုလောက်ဆယ်မလို့တဲ့အနေထားမှလည်းရှိတယ်လေ။စီနဲ့ပေါ့နဲ့စီကန်သတ်မှတ်ချက်စနစ်တကျနဲ့လုံးမယ်ဆိုလို့ရှိရင်တော့လူခွင့်ရချိုးပါမှုမရဘူးပေါ့။
စီနဲ့ပေါင်နဲ့အတင်းအဓမ္မခိုင်းစီမှုဒါမှမဟုတ်ဖိအားပေးမှုဆိုတာဘယ်လိုမျိုးလဲတိုက်ပွဲကိုမိမိစန္ဒအလျောက်ပါဝင်တဲ့သူများစွာရှိနိုင်ပါတယ်ဒါပေမဲ့လည်းနှစ်ပေါင်းများစွာတပ်သားစုဆောင်တာကိုကြုံလာခဲ့ရတဲ့ကရင်ပြည်နယ်မှာတော့လက်နက်ကင်အဖွဲ့တွေတဲ့ဝင်တာကိုတင်းဆောင်ဖို့ထွက်ပြေးသူတွေလည်းရှိနေအောင်ပါပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းနေမယ်လို့ဂျိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဂျိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းတို့ရဲ့တပ်သားတင့်စုဆောင်မှုတွေပိုဆိုးလာနေတဲ့အကြောင်းတို့အတန်အစီအစဉ်ကနေတင်ဆက်သွားတာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းအနည်းချုပ်တွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းရှိရှိနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာညချမ်းပါရှင်။ VOA American အတန်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook ကနေပြီးတော့တင်ဆက်နေပါရယ်။အခုသုံးလင့်သွားမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Democracy လူ့အခွင့်အရေးနဲ့ခေပြိုင်ကဘာကဘာနဲ့မြန်မာသတင်းတပတ်အတွင်းသတင်းအနည်းချုပ်တွေကိုထုတ်လွှင့်သွားမှာဖြစ်ပါရယ်။ခုအရင်ဆုံးတော့ Democracy လူ့အခွင့်အရေးနဲ့ခေပြိုင်ကဘာအပတ်စဉ်ကဏ္ဍကိုတင်ပြပေးပါမယ်။ကတားနိုင်ငံမှာလက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာဒုတိယအဆင့်ရှုံးထွက်အဆင့်ထိပါဝင်ရှင်ပြိုင်ခဲ့တဲ့တောင်ကိုရီးယားအသင်းဟာတချိန်ကမြန်မာဘောလုံးအသင်းနဲ့အကြိမ်နဲ့ရှင်ပြိုင်ကစားခဲ့ရတဲ့အာရှအသင်းတစ်ခုဖြစ်ပါတယ်။မြန်မာဘောလုံးအသင်းကတော့အာရှချန်ပီယံအဆင့်ကနေအောက်ဆုံးအဆင့်ထိကျသွားခဲ့တာပါ။မြန်မာဘောလုံးအားကစားအများကြီးဆုတ်ယုတ်သွားခဲ့ရတာပါကြောင့်မလဲ။ဒီဆုတ်ယုတ်မှုကဒီမိုကရေစီလူ့အခွင့်အရေးတွေနဲ့ဆက်စပ်နေပါသလား။မြန်မာလက်ရွေးစင်ဘောလုံးသမားဟောင်းဦးရင်ထွေးကိုဦးတင်မောင်တန်ကမေးမြန်းဆွေးနွေးတင်ပြထားပါတယ်။
ကမ္ဘာ့ဖလားဘောကိုကာတာနိုင်ငံမှာကျင်းပလိုက်ကြတဲ့ဟူကလူခွင့်ရအကြောင်းအရာတွေကမလွဲမလွေပါလာပါတော့တယ်။အခုလိုကမ္ဘာ့ဖလားဘောကျင်းပဖို့အားကစားကွင်းတွေအဆောက်အအုံတွေကိုစောက်လုပ်ခဲ့ရမှာဝင်ငွေနည်းတဲ့တိုင်းပြည်တွေကအလုံသမားတွေကိုအများအပြားအသုံးပြုခဲ့ပြီးလုပ်ငန်းဆိုင်ရာအခွင့်အရေးမရတာလုပ်ခနိုင်သေးတာသူတို့လုပ်ခတွေအပြည့်မရကြတာကျန်းမာရေးစောင့်ရှောက်ခွင့်မရရှိကြတာလုပ်ငန်းခွင့်တွင်ကွယ်လွန်သွားကြတဲ့အလို့သမားတွေရဲ့နိုင်ငံကိစ္စကိုသူ့တိုင်းပြည်ကိုပြန်ပို့ပေးတဲ့အထိတာဝန်ယူဖို့ပြတ်ကွက်တာလေးအပါအဝင်အလို့သမားခွင့်ရချုပ်ပေါက်မှုတွေကပြိုင်ပွဲမဆမီမှာထိတ်ကိုတက်လာတဲ့သတင်းတွေဖြစ်ခဲ့ကြပါတယ်။ဘီယာရောင်းချခွင့်ကိုပိတ်လိုက်ပြီးကမ္ဘာဘောလုံးပွဲကိုတွားရှိကြမဲ့သူတွေအထူးသဖြင့်အမျိုးသမီးတွေအနေနဲ့ဝတ်စားစီရင်မှုကကာတာနိုင်ငံရဲ့အစ္စလာမ်ယဉ်ကျေးမှုနဲ့မညီညွတ်ရင်ဖမ်းဆီးတာတွေဖြစ်နိုင်တယ်ဆိုတဲ့သတင်းတွေကလည်းဘောလုံးပွဲနဲ့တွဲလာတဲ့လူခွေရဆိုင်ရာစိုးရိမ်ချက်တွေဖြစ်နေပါတယ်။ဒါပေမဲ့အဲ့ဒီလိုစိုးရိမ်တယ်လို့အခုတော့မဖြစ်ခဲ့ပါဘူး။ဒီပတ်မှာတော့ဘလုံးရည်ရည်သွေးနဲ့ဒီမိုကရေစီလူခွေရကဆက်ဆက်နေသလားဆိုတဲ့အကြောင်းကိုမြန်မာနိုင်ငံအတွေ့အကြုံကိုအဓိကထားပြီးကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်။ဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမလက်ရွေးစင်ကိုသမဖြစ်ခဲ့ဘူးတဲ့ဦးဂျင်ထွေးဖြစ်ပါတယ်။ဟုတ်ကဲ့မင်္ဂလာပါဦးဂျင်ထွေး
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဟိုတစ်ချိန်တုန်းကဆိုလို့ရှိရင်တော့မြန်မာဘောလုံးသင်းကအာရှမှာအောင်မြင်တဲ့အသင်းတစ်သင်းဖြစ်ခဲ့တယ်ဆိုတာကျွန်တော်သိရပါတယ်။အာရှချန်ပီယံတစ်ချိန်တန်လည်းကြံခဲ့ဘူးတယ်လို့ဆိုပါတယ်။ဆိုတော့လူငယ်တွေသိရအောင်ကိုရင်ထွေးအချင်းလောက်ကျွန်တော်တို့ပြန်ပြောပြပေးပါလားခင်ဗျ။ဟ
ုတ်ကဲ့ကျွန်တော်တို့ဘောလုံးကစားတဲ့ခေတ်ကတော့82-83ပေါ့နော်။အဲ့ဒီအချိန်တုန်းကမတိုင်ခင်ပေါ့နော်။1982ဝင်းကျင်လောက်ကဆိုရင်ကျွန်တော်တို့အရင်ငယ်ငယ်တော့ဆိုဘောလုံးဗမာဟိုလွေရီတို့မှာမြန်မာနိုင်ပြည်ဟိတချင်းဆိုတာအများအားကြားခဲ့ရတယ်။ဘာတွေလဲဆိုရင်ပတ်ကြုံကြီးဖလားတို့မာဒီကဖလားတို့ကျွန်တော်မာယာဟာလဲဖလားတို့ပွဲတွေမှာမြန်မာအောင်ပွဲတွေဆက်ခဲ့တယ်ဗောလေ။အဲ့ဒီအချိန်တော့လဲကျွန်တော် 1982 Munich Olympic သွားကစားတဲ့မြန်မာဘောလုံးတင်းအကြောင်းအရာလဲကျွန်တော်တို့ဂျာမနီသွားကစားတဲ့အခါကြတော့လဲကျွန်တော်တို့အဲ့လိုသူတို့ရဲ့ပြောခဲ့တဲ့အကြောင်းလေးတွေပြန်ကြားခဲ့ရတယ်။မင်းတို့ဗမာ1982ကမြူနစ်အိုလံပစ်မှာလာကစားခဲ့တဲ့ကွာဆိုတဲ့ဂုံယူဝင်ကြားစာပြောခဲ့တဲ့ဂျာမန်နီးပြားကြီးစကားသံလည်းကျွန်တော်ကြားခဲ့တယ်။အခုနောက်ပိုင်းမှာတော့အဲ့ဒါကြီးလုံးဝမကြားခဲ့ရဘူးနော်။တပြေးပြေးနဲ့စုပ်စာမျိုးစာဖြစ်ခဲ့ပြီးတော့ဗမာဘောလုံးကခြေစွမ်းတော်တော်ကြီးကိုကြားခဲ့တာတော့ခုခေတ်ပြီးတဲ့အတိုင်းပေါ့ဗျာ
။ဟုတ်ကဲ့။မြမဘောလုံးကခုနဦးရင်ပြောပြောသွားသလိုအကြဘက်ကိုဆင်းသွားတာပေါ့နော်။ပါတိုက်ဆိုင်ဆိုင်ဒီမိုကရေစီနဲ့လွတ်လပ်ခွင့်အကျနဲ့သွားပြီးတော့များဆက်ဆက်နေတယ်လို့ပြောနိုင်မှာခင်ဗျာ
ကျွန်တော်တို့ဘောလုံးကစားတဲ့အချိန်ခါတော့ဦးနေဝင်လက်ခက်ပေါ့ဗျာအဲ့ဒီအချိန်တည်းကဘောလုံးလောကတက်လာမလို့တက်လာမလို့ ਨੇ တက်မဲ့ထင်ပြီးတော့တက်အယောင်လေးပြလိုက်လိုက်ပြန်ဆင်းသွားလိုက်တက်လာမဲ့ထင်ပြီးတော့အယောင်လေးပြကြီးပြန်ဆင်းလိုက်ပြန်ခုခေဒီမိုကရေစီနဲ့လွတ်လပ်ခွင့်ကြီးဆုံးရှုံးတဲ့အချိန်မှာဆိုတော့ပို့ပြီးတော့ဆိုးရလာတာပေါ့လေဘောလုံးသမားတွေရဲ့ဘဝမရေရာမတည်ကြတဲ့ဘဝတွေရောက်ခဲ့ရတာပေါ့ဗျာ
ဆိုတော့ဟိုဒီမိုကရေစီအကြောင်းပြောပြီးဆိုတဲ့ခါကျတော့ဒီမိုကရေစီအုပ်ချုပ်ရေးစနစ်ဆိုတာဒီကိုလည်းကျွန်တော်တို့နည်းနည်းထက်ပြီးပြောချင်ပါတယ်ဒီစနစ်မှာကဆုံးဖြတ်ချက်ချတဲ့သူတွေဟာသူတို့သဘောနဲ့ကြီးမဟုတ်ပဲသက်ဆိုင်ရာပါဝင်ပတ်သက်သူတွေနဲ့အတူဆုံးဖြတ်ချက်ချတယ်လို့ဆိုပါတယ်ဆိုတော့စစ်တပ်ကအာဏာရယူပြီးတဲ့နောက်တပါတီစနစ်ဖြစ်လာတဲ့အခါမှာကျွန်တော်တို့သတင်းလွတ်လပ်ခွင့်တွေလည်းမရှိတော့ဘူးเนาะတိကျဘောလုံးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းမရှိတော့ဘူးအဲ့ဒီလိုအခြေအနေမှာမြန်မာလက်ရွေးစင်ဘောလုံးအသင်းနဲ့ဂိုးသမားတစ်ယောက်ဖြစ်ခဲ့တဲ့ဦးရင်ထွေးအနေနဲ့
ကျွန်တော်ဘလုံးကစားတဲ့အချိန်ပေါ့နော်ကျွန်တော်တို့ခေတ်တော်ဆိုရင်လေးစဉ်ရွေးပြီးဆိုရင်လေးစဉ်ပနမရွေးရင်အရောက်ကအနည်းဆုံး
4ရောက်မင်းတို့ထဲလိုက်အုတ်ချုပ်သူကငါတို့စစ်တက်ကပါမယ်ဆိုတော့ကျွန်တော်တို့တကယ်ရွေးထားတဲ့လူတွေအားလုံးကဥပမာကျွန်တော်အယောက်20ရွေးတဲ့အယောက်
ဘမပြီမှာစစ်တက်အုတ်ချုံနေတဲ့ကာလပတ်လုံးဘောလုံးလောကတိုးတက်လာဆိုမတိုးတက်ဘာကြောင့်လဲတကယ်ဘမပြီမှာကောင်းတဲ့ဘောလုံးသမားတွေအများကြီးရှိပေမဲ့လေသူတို့လူတွေပါအောင်မဲ့သူတို့ထိုးထည့်သွားတဲ့အခါကျတော့ကျွန်တော်တို့ဘမပြီဘောလုံးလောကတိုးတက်ဖို့ဆိုတာတော်တော်ကြီးကိုဝေးလာဝေးပေါ့ဗျာပိုပြီးနှိမ့်ကြသွားတယ်အုတ်ချုံမှုပိုင်းမှာသူတို့စစ်တက်ကပဲဦးဆောင်ပြီးခေါ်သွားတယ်သူတို့စစ်တက်
loga chua dua bi mele, bolong loga Taiwan ni nasi tu mian sila poli. Banyak tu kalau lewis ni kata bolong dua bi. Tapi mana bermatia, nang cangguah kuzet tu lama, nangan dekau lude bolong zaman sila. Tapi mele tua aku bermati kom itu dek nangannya matua kat nene, cerita bolong dua bi sila mele. Aku belum belum. Banyak tu kalau belum tu, tu nangan dua bi, api yang dek kaje, mesti Messi buat najis biro, aku ulang terus nengen dega apa lame, yusari, mari nyari bama biro terlame, hamil di sini adue, cerita bolong, dia usah, dia usah belok, dia kalau mesuhin bolong bama biro, cerita bolong tu mari, nyai siwar eh, nengen dega tua me, nengen dega yare pesan, bama biro yare pesan ni puja lame, terus arah biro terus, nena biro kajar lo, lu cina meluku, dia usah, dia usah belok deh, pihon yang kau deh, ni 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 lau biwa eh, bama bolong loga deh, mabe cina lusani deh. So, jenaruh bermabi bolong loga yang cime tu gukhe masuk ye. Toto itu nengja lah tu ye. Kau nasi aman melawan, no? Ni memang ni sini lih bolong kesara. Tapi apa macam tu? Puasa, puasa. Jenaruh premier lih lupa. Perhama dijod, dijod dijod kesara. Tapi ini dia apa macam tu? Tapi ini macam siapa bolong kesara? Bolong tu mari je ni mah. Apa? Anjau macam tu. Siapa kerja? Oh, ngaruh belum lah macam tu. Lengaruh kesara jenis kesara macam tu. Pengsan mungkin cuci kesara waro. Bolong ni apa pun ni jala, ada ni tu mian dua ni ada apa kunci ni.
Okay, oh, ini dia biasa tu lo bepon, no, jono lo di lola sah papi biasa pun ngu jauh deh tu jauh mulu, jauh na sana dia mulu, sisa sisa tu dia beri jauh oh, di lola sah sana dia pun, lola sah biasa pun ngu pinen thale jene tu jauh mulu, soyen ne tu jauh mulu, kena bolong ni malu mesi dale, pinjam mesi bekerja dale, jauh na boleh ngu malu dale. Jakob boleh mesirol lari. Nampai malu jangan lupa bicara bari. No, azam guni dekoh. No, jangan siway luan sijilu. Baby ni ayam sate lagi jadi. Ti, suwa tua lari le jangan lupa ya bari. So lo, nasi mengule ba, wen tu. No, ni mah bolong loka tu telah absolusi. Belum ya, sahaya tu telah melu, wen tu temanan.
Bolong loka tu dek sijil. Jakwa sih deh, Yunus sih deh, Tai sen sih deh, Pramada sih deh, Gu Amamun sen sih deh. Pramada tu jakwa dah, jakwa dah mah, bolong gun siam eh. Jauh dah mah, bolong gun siam eh. Yunus dah mah, Kimi deh, bolong kezem gun siam. Tai net ni nadi, Aluk selidai sih, selidai mah, Kimi deh bolong gun siam eh. Tapi jenaruh Kimi deh, dunge bolong, biusu biutau ne, adeni siam eh. Kuci mah ada di mesirau. Jenaruk ke dua, zaga dua, jenaruk yakukan itu lah, yakuk kezari, yakukan itu mune dia lah, mune ni dai, dai ni biro leis ni tu biro lah. Ayo biro biro, kuce mah bama mesir aku, tak kaya dai ni biro kezari waris tu, tu mari biro mah kuce. Oh, kuce ni dia apa jadi? Sesen ni aku kezari, sekon ni aku, secau ni aku kezari kezari. Nampak awmi musi lah tu, awmi musi ke? Oh, dai ni mulu kuce ni cah biro mah, kuce dai biye agak dah mien dia cene, ကျွန်တော်တို့ဖြစ်စီကြတာဗမာပြည်ဘောလုံးလောကအားကစားလောကတက်ချင်နေဆိုရင်နေရာတွေရက်ွက်တိုင်းမှာမြို့နယ်တိုင်းမှာကျောင်းတိုင်းမှာဘောလုံးကွင်းနေရှိဖို့အရေးကြီးပါတယ်ကုစုရင်ကြည့်ဟိုတနေ့ရပဲတက်လာတယ်ဘောလုံးကွင်းထဲမှာရဟန်းရွယ်လာစတောက်တယ်ဆိုတော့အဲ့လိုမျိုးဘလို့သွားကစားလို့ရတော့မှာလဲဆိုတော့အရေးကြီးတဲ့ကျောင်းတိုင်းမြို့နယ်တိုင်းရက်ွက်တိုင်းမှာဘောလုံးကွင်းနေရှိရင်ဘောလုံးသမားတွ ye, bama tchenga, bama hezura, on egelime. Now, so general Lewis and Gazarezima, general Nibiai, Jabu Mabo, Usele, Bologi, Usele, Pabio Vesura, Maru, Mamaga, Yuria, Nitunzel of Juzame, Dibonesa Dwani, Baloma, Mamma, Gucci Nijiba, Tai, when I design.
ကျွန်တော်ဗမာယူရီယားကိုနိုင်ခဲ့တဲ့အခြေအနေမရှိဘူးအခုလာအိုးစုကမ္ဘောဒီးယားတို့ဗီယက်နမ်တို့ပူးတောင်းစုတဲ့ပမာနိုင်ဖို့ဆိုတော့ဗမာလောကကြီးဘောလုံးလောကကြီးတွင်းမြင့်မှုအတွက်ကတော့အများကြီးလိုပါသေးတယ်အများစုအရေးကြီးဆုံးလို့တာတော့ဘောလုံးကွင်းတွေနေရာတကာမှာရှိဖို့လိုပါတယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရင်ထွေးရေဟုတ်ကဲ့ကျေးဇူးပါတယ်ကိုရေအချင်းဒီနာဘရာဇီးလ်ချီလီ ကျင်ပါတယ်အဲ့ဒါကတော့အမျိုးသမီးတန်းသူညီမျှမှုဆက်ရအခွင့်အရေးအောင်ပွဲသတင်းတစ်ပုဒ်ပါအမေရိကန်အမျိုးသားဘော်လုံးသင်းဟာအုပ်စုကတက်ပြီး16သင်းရှုပ်ထွက်ပွဲစဉ်ကိုတက်သွားတဲ့အတွက်စုချေးအမေရိကန်ဒေါ်လာ13သန်းရရှိကြမယ်လို့ခန့်မှန်းကြပါတယ်ဒီစုချေးကိုခွဲတဲ့အခါအမေရိကန်အမျိုးသမီးဘော်လုံးသင်းကလည်းရရှိမှာဖြစ်တာကြောင့်သူတို့6သန်းကျော်ရရှိမယ်လို့တွက်ပါတယ်အမေရိကန်အမျိုးသမီးဘော်လုံးသင်းဟာစုချေးနဲ့ပတ်သက်ပြီးအမျိုးသားများနဲ့တန်းတူအခွင့်အရေးရလို့မှုအတွက်တောက်ဆိုခဲ့ရမှာဒီနေ့ February လကသဘောတူညီချက်ရရှိခဲ့တာကြောင့်အဲဒီသဘောတူညီချက်ရစုကြည့်ရရှိမှာဖြစ်တယ်လို့အကဲခတ်သူတွေကတွက်ပြကြတာပါတကယ်တော့ American ဘောလုံးသင်းကလက်ရှိကမ္ဘာ့ Flat Champion ဖြစ်ပါတယ်2015တုန်းကလည်း Champion ဖြစ်တဲ့အခါမှာစုကြည့်ကတက်တမ်းပဲရခဲ့ပြီး2019ခုနှစ် Champion ဖြစ်တော့လည်း4တမ်းပဲရခဲ့တော့အခုအမျိုးသားအသင်းကအုပ်စုကနေတက်တာနဲ့ပဲ13တမ်းဆိုတော့အမျိုးသမီးတွေအတွက်စိတ်မကောင်းဝမ်းနည်းစရာပါပဲဒါပေမဲ့ကွာချက်ကိုသူတို့တိုက်ပွဲဝင်ခဲ့ပြီးရခဲ့တဲ့ February the ball တူညီချက်အရချန်ပီယံဖြစ်တာတဲ့ကိုအမေကအသင်းကစုကြည့်ပူရရှိမှာဖြစ်တာကတော့ဝမ်းနည်းဝမ်းသာစရာဖြစ်ရလို့ဆိုရမှာပါခင်ဗျာဘလုံးကက်ခတ်တက်ပြသူတွေမှတ်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်တို့
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာကဏ္ဍအပြီးမှာတော့တပတ်အတင်းမြမသတင်းအနည်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာအမျိုးသားကာကွယ်ရေးအသုံးစိတ်ဥပဒေမူကြမ်းကိုဒီဇင်ဘာလ9ရက်နေ့ကအတည်ပြုလိုက်ပြီးမြန်မာနိုင်ငံက PDF အပါအဝင်လက်နက်ကိုင်အဖွဲ့တွေနဲ့ဒီမိုကရေစီရဲ့လှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့အကူအညီထောက်ပံ့မှုတွေပေးပါဝင်ပါတယ်။တလောကပဲစစ်ကောင်စီကတေတံချက်မှတ်လိုက်တဲ့တက္ကသိုလ်ကျောင်းသားလူငယ်တွေအယူခံတက်ဖို့ခက်ခဲနေပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံကိုယ်လက်မှတ်ရှောက်ထားတဲ့စနစ်ပြင်ဆင်နေတဲ့အတွက်အရေးပေါ်ခီးထွက်လို့တွေအခက်ကြုံနေရပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်တဲ့တွင်ကိုတော့ကိုဝင်းခတ်မောင်နဲ့အတူစူးစီးတင်ပြထားပါရရှင်အမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံမှာတပ်အမတ်ကြီးအဆင့်မထားတော့ဘဲတန်ယုံယာယီတာဝန်ခံအဆင့်လျှော့ချတော့မှာဖြစ်ပါတယ်အမေရိကန်တန်ယုံနဲ့နှိစက်တဲ့အတိုင်းအဝိုင်းရဲ့အဆိုအရမကြာခင်တာဝန်သက်တမ်းကုံဆုံးတော့မဲ့အမေရိကန်တပ်အမတ်ကြီးသောမတ်ဗိုက်တာနေရာမှာအစားထုတ်ဖို့နောက်ထပ်တန်အမတ်တိမပို့တော့ဘဲယာယီတန်ယုံတန်ဝန်ခံအစင်မဲ့ထားတော့မှာပါလက်ရှိအမေရိကန်တန်ယုံဒုတိယတန်ဝန်ခံဒေဘရာလင်အနေနဲ့ရှက်စတီအဖဲလို့ခေါ်တဲ့ယာယီတန်ယုံတန်ဝန်ခံတာဝန်ကိုယူမယ်လို့လည်းသိရပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့အာဏာသိမ်းပြီးတော့တက်လာတဲ့လက်ရှိမြန်မာစစ်ကောင်စီအပေါ်အတိအမှန်မပြုဘူးဆိုတာအခုလိုတန်တမာရဲ့အစင်လျှော့ချပြီးတော့ပြသချင်မုံရတယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်အမေရိကန်နိုင်ငံခြားရေးဌာန website မှာဖော်ပြချက်အရလက်ရှိတန်အမတ်ကြီးသောမတ်ဗိုက်တာဟာ2020ဒီဇင်ဘာ16ရက်မှာမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးတာဝန်ကိုစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ပုံမှန်အားဖြင့်တန်အမတ်ရာထူးတက်တန်းကနှစ်နှစ်တာဝန်ယူရတာဖြစ်တဲ့အတွက်အခု2022ခုနှစ်ဒီဇင်ဘာ16ရက်မှာသူ့ရဲ့တန်အမတ်တက်တန်းကုန်ဆုံးမှာဖြစ်ပါတယ်။1988အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကအမေရိကန်အစိုးရကမြန်မာနိုင်ငံမှာတပ်အမတ်ကြီးအဆင့်မထားတော့ဘဲရာယီတန်ယုံတာဝန်ခံအဆင့်နဲ့နှစ်ပေါင်း20ကျော်ကြာအဆင့်လျှော့ချသတ်မှတ်ခဲ့တာပါ သမရဦးသိန်းစိန်လက်ထက်အပြောင်းအလဲတွေစတင်ပေါ်ပေါက်လာတဲ့အချိန်မှာတော့မြန်မာနိုင်ငံကိုသမရဟောင်းဘရက်အိုဘားမားလာရောက်ခဲ့တဲ့2012ခုနှစ်ကြားမှာတပ်အမတ်ကြီးအဆင့်ပြန်လည်ဆီလုပ်ခဲ့တာပါမြန်မာနိုင်ငံမှာစစ်ကောင်စီကျင်းပမဲ့လှမ်းမက်နဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မြတ်သားမှာမဟုတ်လို့မထောက်ခံနိုင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကလည်းတရားဝင်ပြောကြားထားပါတယ
်အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာဒီဇင်ဘာ9ရက်နေ့ကအတည်ပြုလိုက်တဲ့မျိုးသားကာကွယ်ရေးအသုံးစေဥပဒေကြမ်းမှာမြန်မာနိုင်ငံကတိုင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးမယ်လို့ထည့်သွင်းထားပါတယ်။ဒါပြင်မြန်မာနိုင်ငံထဲကတိုင်းသားပြည်နယ်တွေနဲ့တိုင်းသားတွေကြားမှာဖက်ဒရယ်စနစ်ခိုင်မာစေရေးအတွက်အထောက်အကူဖြစ်စေမယ့်အစီအစဉ်တွေပေးဖို့လည်းအဲ့ဒီမူကြမ်းမှာထည့်သွင်းရေးဆွဲထားပါတယ်။စစ်တပ်ကအာဏာသိမ်းတာကိုလက်မခံဘဲအရတားအုပ်ချုပ်မှုပြန်လည်ပေါ်ပေါက်ရေးထောက်ခံပြောဆိုနေကြတဲ့မြန်မာစစ်ဘက်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ပေးဖို့လဲမျိုးသားကာကွယ်ရေးအသုံးစေဥပဒေကြမ်းမှာထည့်သွင်းထားတာပါမြန်မာနိုင်ငံတဝန်းရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်နေကြတဲ့လူမှုအခြေပြုအဖွဲ့တွေနဲ့အခြေခံလွတ်လပ်မှုအတွက်တောင်းဆိုလှုပ်ရှားလို့မတရားဖမ်းဆီးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုလည်းကူညီထောက်ပံ့သွားရေးအသုံးစေမှုကြမ်းမှာထည့်သွင်းထားပါတယ်မျိုးသားပြန်လည်တင်ပြရေးကိုဦးစားပေးဆောင်ရွက်နေတဲ့ရက်ဖက်အဖွဲ့တွေတိုင်းသားအဖွဲ့တွေကိုကူညီဖို့အစီအစဉ်တွေလည်းပါပါတယ်ဒီဇင်ဘာ9ရက်ဗိုလ်တူးနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အမေရိကန်ကာကွယ်ရေးအသုံးစေမူကြမ်းမှာအခုလိုမြန်မာနိုင်ငံဒီမိုကရေစီရေးအတွက်အသုံးစွဲမဲ့အသုံးစရိတ်တွေထည့်သွင်းထားတာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာအတည်ပြုဖို့တော့လိုပါသေးတယ
်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။မြန်မာဖက်ကအကျဉ်းသားအများအပြားလွှတ်ပေးပြီးတဲ့နောက်မှာမြန်မာခီးစဉ်သွားဖို့အထူးကိုယ်စားလှယ်ကအစီအစဉ်ထားတာဖြစ်ပါတယ်။သူခီးစဉ်ကလည်းထူးထူးခြားခြားရက်လက်တွေထွက်လာဖို့မျှော်လင့်ချက်မရှိသလိုအချိန်အကန့်အသတ်တွေရှိနေတာကြောင့်ဆိုပြီးတော့ခီးစဉ်ဖျက်သိမ်းရတာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချမ်ဆွန်ရီက VOA ခမာဌာနကိုပြောပါတယ်။ဒီလအတွင်းဘယ်လ်ဂျီယမ်နိုင်ငံဘရဆဲလ်မြို့မှာ EU အာဆီယံအစည်းအဝေးကိုတက်ရောက်ဖို့ရှိနေတဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးအနေနဲ့လာမယ့်အနာဂတ်မှာလဲမြန်မာနိုင်ငံကိုအစွမ်းကုန်ဆက်လက်ကူညီသွားဖို့အရည်ရထားကြောင်းလဲပြောခွင့်ရသူက VOA ခမာဌာနကို Telegram ကသတင်းပြောကြားခဲ့တာပါအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဆက်ပြီးတော့ကူညီဖို့စိတ်ပိုင်းဖြတ်ထားပြီးတော့တခြားသောအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့လဲပူးပေါင်းဆောင်ရွက်ရေးကြိုးပမ်းသွားမယ့်အကြောင်းလဲပြောခွင့်ရသူကပြောပါတယ်ကမ္ဘောဒီးယားနိုင်ငံဟာမြန်မာစစ်အစိုးရကိုဖိအားပေးနိုင်စွာမရှိဘူးလို့ကမ္ဘောဒီးယားနိုင်ငံရဲ့သိပ်ပံပါမောက်ခM. Sovanara ကသုံးသပ်ထားသလိုမြန်မာအရေးဟာအာဆီယံဥက္ကဋ္ဌတူဦးရဲ့တာဝန်မဟုတ်ပဲအာဆီယံအသင်းကြီးတစ်ခုလုံးရဲ့တာဝန်ဖြစ်တယ်လို့လည်းပြောပါရယ်။အာဆီယံအတွက်လာမယ့်အလဲကျဥက္ကဋ္ဌကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါရယ်
။ဥရောပသမဂ EU ကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအဖြစ်ယူရိုငွေ6တန်းခွဲပေးအပ်လိုက်ပါရယ်။မြန်မာနိုင်ငံတွင်လူ15တန်းလောက်စားနပ်ရိက္ခာပြက်လက်နေတာဒါမှမဟုတ်စားနပ်ရိက္ခာမလုံမလောက်ဖြစ်နေတာကြောင့်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတစင် EU ကအခုလိုကူငွေတွေပေးအပ်ခဲ့တာဖြစ်ပါတယ်။လောက်စားစီစေးနဲ့စားတောက်ကုန်ဈေးနှုန်းကြီးမြင့်လာတာကြောင့်မြန်မာပြည်သူတို့ချို့စံနဲ့ဟင်းချက်ဖို့စီကိုတော့မဝယ်နိုင်တော့တဲ့အချိန်မှာ EU ကကူညီရဖြစ်ကြောင်း WFP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးပရိပခါတွေနဲ့ရင်ဆိုင်တုံ့တွေ့နေရတဲ့မြန်မာနိုင်ငံမှာကုန်စည်စီးဆင်းမှုအခက်အခဲကြုံနေရသလိုအိုးအိမ်ဆုံးခွာတဲ့လူဦးရေလည်းဆက်ပြီးတိုးလာတာကြောင့်တန်းနဲ့ချီတဲ့ပြည်သူတွေနေစဉ်နဲ့အမျှစားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံလာရတာဖြစ်ပါတယ်။လက်နက်ကိုင်ပြည်ပခါနဲ့စားနပ်ရိက္ခာမလုံလောက်မှုတွေကြုံနေရချိန်မှာ EU ကအချိန်မီအကူအညီရခဲ့တာလို့လဲ WFP မြန်မာကပြောပါတယ်။ WFP အဖွဲ့ကတော့အစိုးရမှုတဲ့ NGO အဖွဲ့တွေနဲ့ရောရဲရွာကူညီထောက်ပံ့ရေးအဖွဲ့တွေနဲ့ပါပူးပေါင်းပြီးအကူအညီအမှန်တကယ်လိုအပ်နေသူတွေလက်ထဲရောက်အောင်လိုက်လံဖြန့်ဝေပေးနေတယ်လို့ဆိုပါတယ်။ရန်ကုန်မြို့စင်ကြေပုံစင်ရသားရက်ကွက်တွေအပါအဝင်နိုင်ငံရဲ့အရှိတောင်ပိုင်းအနောက်မြောက်နဲ့နေဆက်ဒေသတွေကပြည်သူ၈သိန်းကျော်အတွက် EU ရဲ့စာနာမှုအကူအညီတွေဖြန့်ဝေပေးသွားမှာဖြစ်ပါတယ်။ဒီအကူအညီကိုရက်သားများကာကွယ်စောင့်ရှောက်ရေးဥရောပနိုင်ငံသားများအဖွဲ့နဲ့စာနာမှုအကူအညီပေးရေးစီမံကိန်းအဖွဲ့တို့ကငွေကြေးထောက်ပံ့ပေးခဲ့တာပါ။2022ခုနှစ်ဝင်လာခဲ့ကမြန်မာနိုင်ငံတစ်လွှားကပြည်သူ၃သန်းအတွက်အစားအစာအဟာရနဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေ WFP ကထောက်ပံ့ပေးခဲ့ပြီးအများစုဟာပြိပခကြုံနေရတဲ့ချင်းကြားပြည်နယ်နဲ့စကိုင်းမကွေးတိုင်းတွေဖြစ်ပါတယ
်ရန်ကုန်ကျောင်းသားလူငယ်ခုနှစ်ဦးပါဝင်အကျဉ်းသား၁၀ဦးကိုစစ်ကောင်စီကမကြာသေးခင်ကတည်တန်းချမှတ်အပြစ်ပေးခဲ့တာကိုပြန်လဲရုပ်သိမ်းပေးဖို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့ AAPP နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်းတို့ကတောင်းဆိုထားပါတယ်ဒ ထားအပြင်မြန်မာစစ်တပ်အနေနဲ့နိုင်ငံတွင်းဒေသပေးတာကိုအပြည်အဝရုပ်သိမ်းနိုင်ဖို့အတွက်လက်ရှိဒေသအပြစ်ပေးနေတာတွေကိုတရားဝင်ဆိုင်ငံထားဖို့လဲ HRW ကဒီဇင်ဘာ5ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်နိုင်ငံတကာအတိုင်းဝိုင်းကအပြင်းထန်တောင်းဆိုနေတဲ့ကြားကဇူလိုင်လအတွင်းကိုချင်မီနဲ့ကိုဖြိုးစီရသောအပါဝင်လူလေးဦးကိုကိုမြက်အကြီးမှာတကုံတက်ကတူကြောင်းနာခွန်းအုပ်ဥပါဝင်အကျဉ်းသား10ဦးကိုစစ်ကောင်စီကမကြာသေးခင်ကပြီးတော့ထမှန်သေးတဲ့အဖြစ်ပေးလိုက်တာပါဒီအမှုတွေအားလုံးကိုနိုင်ငံတကာတတ်မှတ်ထားတဲ့စံချိန်စံညွန်းတွေနဲ့အညီကြားနာစစ်ဆေးခြင်းမရှိဘဲစီရင်ချက်ချခဲ့တယ်လို့လည်း HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်တကုံတက်ကတူចောင်းသားတွေကိုနှောမ30ရင်းနဲ့မှာစစ်ခုံရုံးကနေရာစတတ်ကြီးပုံမှ300နဲ့တကပိတ်စင်ချက်ချမှတ်ခဲ့တာပါသူတို့ဟာအရင်စစ်တပ်အရာရှိဟောင်းတအုပ်ဖြစ်သူကိုနေအိမ်မှာတွားရောက်လှုပ်ကြံတပ်ဖြတ်မှုနဲ့ဆွဲချက်တင်ခါရပြီးအခုလိုတည်တံအပြစ်ပေးခံရတာပါအပြစ်ပေးခံရတဲ့တကုံတက်ကတူចောင်းသား9ဦးစလုံးဟာအသက်25နှစ်အောက်လူငယ်တွေဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကမနေ့ February 1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအခုအချိန်ထိတေတံအပြစ်ပေးခံရသူ130ရှိသွားပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်တေတံကြခံရသူတွေဟာတရားရုံးလုံးလုံးနဲ့အရာတရားရေးရာဘက်ကဖြစ်ဖြစ်မိသားစုဝင်တွေဘက်ကဖြစ်ဖြစ်အယူခံတတာအတနာခံစားတင်ပြတာတွေလုပ်ပိုင်ခွင့်ရှိကြောင်းဥပဒေတွေမှာအတိအလင်းဖော်ပြထားပေမဲ့လက်ရှိအခြေအနေအရာမိသားစုဝင်တွေအနေနဲ့အခုလိုအတနာခံစားတင်ပြနိုင်ဖို့တော့အခက်အခဲတွေရှိနေတာဖြစ်ပါရယ်နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရာ2023စစ်တပ်အာဏာသိမ်းချိန်ကနေ2022ဒီဇင်ဘာ10ရက်နေ့အထိနိုင်ငံတော်ဖမ်းဆီးခံရသူစုစုပေါင်းက 18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက 14,000 နီးပါးအကျဉ်းထောင်အသီးသီးမှာအကျဉ်းကျခံရဆဲဖြစ်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ်လျှောက်ထားတဲ့ online booking စနစ်ကိုရပ်နားထားတဲ့အတွက်အကြောင်းမျိုးမျိုးကြောင့်နိုင်ငံကူးလက်မှတ်ရေးပေါ်လိုအပ်နေသူတွေအခက်ကြုံနေရပါတယ်။နိုင်ငံကူးလက်မှတ်လုပ်ဖို့ online ကနေ booking ယူပြီးဆောင်ရွက်နေတဲ့စနစ်ကဒီဇင်ဘာ5ရက်ကစပြီးရနားလိုက်တာပါဒီမတိုင်ခင်တုန်းကတော့အွန်လိုင်းကနေနှစ်ပတ်တာမမို့ရက်60ကြိုတင်ဘိုကင်ယူရတဲ့စနစ်ကိုအသုံးပြုပါတယ်နိုင်ငံကူးလက်မှတ်ရုံးရဲ့ထုတ်ပြန်ချက်မှာတော့24နာရီအတွင်းအွန်လိုင်းဘိုကင်ယူနိုင်တဲ့စနစ်ကိုပြောင်းလဲနိုင်အောင်ပြင်ဆင်နေတယ်လို့ပြောထားပါတယ်ဒါမှမဟုတ်အဲ့လိုပြင်ဆင်မှုတွေဘယ်လောက်ကြာမလဲဆိုတာကိုတော့ဖော်ပြမထားပါဘူးဒါကြောင့်လဲနိုင်ငံကူးလက်မှတ်တွေရှောက်လို့မရသေးတဲ့သဘောဖြစ်နေပါတယ်ရင်ကလေးကကြိုတင်ဘိုကင်ရထားတဲ့လူတွေပဲရက်ချင်းအတိုင်းနိုင်ငံကူးလက်မှတ်ရုံးကိုတွားခွင့်ရတာပါအရင်တုန်းကတော့နိုင်ငံကူးလက်မှတ်ရုံးကိုလူကိုယ်တိုင်တွားရောက်လျှောက်ထားနိုင်ပေမဲ့စစ်တပ်အာဏာသိမ်းပြီးတလကျော်အကြာမှာမလိုလားဘဲလူစုလူဝေးမဖြစ်စေဖို့နဲ့ကိုဗစ် -19 အနေရောဂါကာကွယ်ဖို့ဆိုပြီးအွန်လိုင်းဘိုကင်စနစ်ကိုပြောင်းလဲလိုက်တာလည်းဖြစ်ပါတယ်အဲ့စနစ်ကအစပိုင်းလွယ်ကူပေမဲ့နောက်ပိုင်းဤပညာခက်ခဲတွေကြောင့်ဘိုကင်ရဖို့ခက်ခဲလာပြီးဂျားပွဲစားတွေကတဆင့်လောက်ရာကအွန်လိုင်းကနေဘိုကင်ယူပေးမယ်ဆိုပြီးအလိန်ခံရတဲ့တည်င်းတွေလည်းမကြာခဏကြားနေရတာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာတည်င်းတချို့ကိုပြောပြပေးပါမယ်အီရန်နိုင်ငံမှာလက်သလုံးဆန္ဒပြပွဲတွေအတွင်းအဖမ်းခံရသူတွေထက်ကပထမဆုံးတဦးကိုကွန်မြူလိုက်ကြောင်းအီရန်အစိုးရကပြောပါတယ်တရုတ်သမ္မတရှီကျင်းပင်ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ပါတယ်ဒီလိုတရင်တွေအပြင်အင်ဒိုနီးရှားနိုင်ငံမှာတော့အိမ်တောင်ဖက်မဟုတ်သူနဲ့လိင်ဆက်ဆန္ဒကိုရာဇဝတ်မှုအဖြစ်လွှတ်တော်ကအပြင်းအထန်သတ်မှတ်လိုက်ပါတယ်။ဒီလိုတပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာတရင်တွေကိုမှအီတန်စင်နဲ့ကောင်းအောင်တို့ပြောပြထားပါတယ်ရှင်
။ဂျာမနီဆူရကိုအလက်နက်ကအကြမ်းဖက်နေနဲ့ဖြုတ်ချပြီးအာဏာသိမ်းမှုကြိုးစားတယ်လို့တန်တရားရှိတဲ့သူတချို့ကိုဂျာမနီရဲကဖမ်းဆီးထားပါတယ်။ဂျာမနီနိုင်ငံရဲ့ပြည်နယ်16ပြည်နယ်က17ပြည်နယ်မှာနေရာပေါင်း130ကိုရဲတပ်ဖွဲ့ဝင်အယောက်3000ကျော်ကဗိုလ်နုနီတို့ကစီးနှင်းရှာဖွေခဲ့တဲ့ဆိုပြီးတော့ဗဟုအစိုးရရှိနေတွေကပြောပါလေအကြမ်းဖက်အဖွဲ့ရဲ့အဖွဲ့ဝင်တွေအဖြစ်တန်တရားရှိတာကြောင့်ဂျာမနီနိုင်ငံသား22ယောက်ကိုထိန်းသိမ်းထားတယ်လို့လည်းပြောပါသေးတယ်သူတို့ဟာနာဇီဂျာမန်အင်ပါယာနိုင်ငံသားများလှုပ်ရှားမှုအဖွဲ့လို့အဓိပ္ပာယ်ရတဲ့ Rush Citizens Movement အဖွဲ့နဲ့ဆက်စပ်နေသူတွေဖြစ်တယ်လို့လည်းပြောပါသေးတယ်အဲ့ဒီအကြမ်းဖက်အဖွဲ့ကိုပံ့ပိုးနေတယ်လို့တန်တရားရှိတာကြောင့်ရုရှားနိုင်ငံသားတရားအပါအဝင်တခြားသောယောက်ကိုလည်းဖန်စီထားပါလိဒီလက်ရဆွန်ဝါးတွေဟာဂျာမန်အင်ပါယာနဲ့အမေရိကန်လက်ရဆွန်ယူအဆ QAnon အတွေးခေါ်တွေကိုခံယူထားကြသူတွေဖြစ်ပြီးနိုင်ငံတော်ကိုလက်နက်ကိုင်စန့်ကျင်အာဏာယူရယူဖို့အစီအစဉ်ရှိရဲ့ဆိုပြတောင်းရှိသူတွေကပြောပါလိ
ယူကရိန်းစစ်ပွဲကြာနိုင်တယ်လို့သူအနေနဲ့မျှော်လင့်ထားပြီးတပ်အင်အားတွေဖြစ်ဖို့အစီအစဉ်မရှိသေးဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်
။ Поводу того, что Россия ни при каких обстоятельствах не применит первый
တပ်အင်အားတွေအခုချိန်မှာထပ်ဖြစ်စရာမလိုသလိုကာကွယ်ရေးဌာနနဲ့အစိုးရအနေနဲ့ဒီလိုလှုပ်သွားဖို့မရှိသေးဘူးလို့သမ္မတပူတင်ကပြောသွားတာပါ။ယူကရိန်းနိုင်ငံကတပ်ဖွဲ့တွေအတွက်နီလန်ပေါင်းစုံအသုံးချပြီးတော့ဆက်လက်ခုခံကာကွယ်သွားမယ်လို့ သူ့ပေါ်သစ္စာခံထားတဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေပါဝင်တဲ့ရုရှားလူခွေးကောင်စီနဲ့တွေ့ဆုံပွဲမှာသူကအခုလိုပြောတာပါ။မကြသေးခင်ကသက်သားသက်စုဆောင်းထားတဲ့အထက်ကသတိငွဲကိုယူကရိန်းကိုပို့ထားပြီးဖြစ်ပြီးအဲ့ဒီထက်က 9,000 ဟာရှေ့တန်းစစ်မျက်နှာမှာတာဝန်ထမ်းဆောင်နေပြီးကျန်တဲ့9,000ခွဲလောက်ကတော့ကာဝေးင်းနဲ့ဆိုင်တဲ့တခြားတာဝန်တွေထမ်းဆောင်နေတယ်လို့ဆိုပါရယ်။ဒါ့အပြင်တခြားသသိန်းခွဲကလည်းစစ်တနန်းတက်နေကြတယ်လို့ပြောပါရယ်။ယူကရိန်းသမ္မတဗလိုဒီမီယာဇာလန်စကီကတော့ဒီဇင်ဘာ6ရက်နေ့ကကြာရောက်တဲ့ယူကရိန်းတပ်မတော်နေ့မှာဗီဒီယိုမိန့်ခွန်းအခုလိုပြောပါရယ်
။ Сегодня день нашей вдячности. Самое так
и ဆက်လက်တဲ့ကျွန်တော်မျိုးဘောကကျွန်တော်မျိုးတော်မျိုးလယ်ကလွတ်လပ်ရေးရင်ပြင်မှာတပ်မတော်နေ့ကိုဆင်နွှဲနိုင်ကြမှာအသေးချပါပဲ။ခရိုင်းမီးယားဒွန်နီစ်လူဟန်စ်တို့ကိုလွမြောက်အောင်လုပ်ပြီးမှကီဖ်မျိုးတော်ကလွတ်လပ်ရေးရင်မြစ်ကိုရောက်မှာပါလို့သူကပြောသွားတာပါဒီတော့တွင်ယူကရိန်းကို၈နှစ်အတွက်ဒေါ်လာသန်း၈၀၀ထပ်မံကူညီပေးသွားဖို့အမေရိကန်လွှတ်တော်အမတ်တွေကအတည်ပြုပေးခဲ့ပါတယ်
အမေရိကန်ပြည်အောင်စုအထက်လွှတ်တော်အမတ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာဒုတိယတကြိမ်ရွေးကောက်ပွဲတွေမှာလက်ရှိဒီမိုကရက်အထက်လွှတ်တော်အမတ်ရာဖာယဲဝါနော့ကပြိုင်ဘက်ရီပဘလစ်ကန်ကိုယ်စားလှယ်လောင်းဟာရှယ်ဝါကာကိုအနိုင်ရသွားပါလိမ့်။ဒီဇင်ဘာလ6ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီမိုကရက်အမတ်အနိုင်ရလိုက်တဲ့အတွက်အထက်လွှတ်တော်မှာသမ္မတဘိုင်ဒန်ရဲ့အာဏာရပါတီကအမတ်နေရာအများစုအဖြစ်ပို့ပြီးတော့ခိုင်မာသွားပါလိမ့်။ပြည်သူတွေကသူတို့ရဲ့သဘောဆန္ဒကိုထုတ်ပေါ်ပြသလိုက်တာပဲဆိုပြီးတော့ဒီမိုကရေစီစနစ်မှာအတန်ဖိုးအရှိဆုံးစကားလုံးကိုကျွန်တော်ဒီနေရာကနေခွင့်ပြုစွာပြောလိုက်ပါတယ်ဆိုပြီးဝါနော့ကအင်္ဂါနေ့ညတော်ကထောက်ခံသူတွေကိုပြောခဲ့ပါတယ်မဲအာလုံးဒီပါရေတွက်ပြီးချိန်မှာဝါနော့က 5.8% ခိုင်နှုန်းတရဟောင်းထရမ့်ထောက်ခံထားတဲ့ဝေါ်ကာက 49.2% ခိုင်နှုန်းနဲ့ဝါနော့ကကပ်ပြီးတော့အနိုင်ရသွားပါသည်အမတ်နေရာစုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာအခုတော့ဒီမိုကရက်ပါတီကအမတ်နေရာ52နေရာရီပဘလစ်ကန်ပါတီက49နေရာဖြစ်သွားတာကြောင့်ဒီမိုကရက်ပါတီအတွက်ပို့ပြီးတော့အားကောင်းသွားပါသည်
မြောက်ကိုရီးယားကအရှိနဲ့နောက်ဘက်ကပင်လယ်ပြင်နဲ့အမြောက်ကြီး130ကျော်ကိုဒီသတင်းပတ်အစောပိုင်းမှာပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်တောင်ကိုရီးယားနယ်စပ်မှာစီးရေးလေ့ကျင့်ကြားဆုံဆန်းသိရှိရတဲ့အတွက်အခုလိုပြစ်ခတ်တာလို့ဆိုပါတယ်တချို့မြောက်ဆန်တွေဟာနှစ်နိုင်ငံရေပိုင်နဲ့ဂျာကဂျာကန်နေမီတွေကိုကြားရောက်ခဲ့တာလို့တောင်ကိုရီးယားကပြောပါတယ်ဒါဟာကိုရီးယားနိုင်ငံသားတင်မာမှုတွေရောကြရေးအတွက်ရည်ရွယ်ချက်နဲ့2018ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုချိုးဖောက်ရာကြတယ်လို့တောင်ကိုရီးယားကပြောပါတယ်
ဒီဝန်နိုင်ငံမှာလက်တလောဆန္ဒပြပွဲတွေအတွင်းအဖမ်းခံရတဲ့သူတွေကပထမဆုံးတယောက်ကိုကွပ်မျက်လိုက်ပြီးဆိုပြီးတော့အစိုးရကကြေညာထားပါတယ်။စက်တင်ဘာလလယ်တုန်းကစတင်ခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းမှာလမ်းပိတ်ဆို့ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တယောက်ကိုဓားနဲ့တိုက်ခိုက်ခဲ့မှုနဲ့အပြစ်ရှိရဲဆိုပြီးမိုဆန်ရှာကာရီဆိုတဲ့သူကိုချက်လာပြီးတဲ့တုန်းကကျိုးပေးကွပ်မျက်လိုက်တဲ့အကြောင်းအီရန်အစိုးရတင်းနေမှာဖော်ပြထားပါတယ်။အီရန်နိုင်ငံသူကလူမျိုးအမျိုးသမီးငယ်တယောက်ဖြစ်တဲ့မာဆာအာမနီကိုခေါင်းစည်းပွားကိုစနစ်တကျမဲ့ဝစ်လို့ဆိုပြီးစက်တင်ဘာလတုန်းကဘာသာရေးရေးတွေကဖမ်းဆီးထားတဲ့အချိန်မှာတည်ဆုံးခဲ့ပြီးတဲ့နောက်နိုင်ငံတော်အစိုးရစက်ကြီးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလေ။ရှားပြည်ရင်ပြုတ်ကျခဲ့တဲ့1989 Islamic Dollar နောက်ပိုင်းအကြမ်းဖက်ဆုံးဆန္ဒပြပွဲတွေဖြစ်ပြီးအဲ့ဒီဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ12ယောက်ကျော်တည်တယ်ပြီးခံထားရတာကြောင့်နောက်ထပ်ကွပ်မျက်မှုတွေလည်းရှိလာနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါလေ။ဒီလိုလူထုအုံကြွားမှုနောက်ဆက်တွဲအဖြစ်သုံးရက်ကြာစည်းဆိုင်တွေပိတ်ထားရေးလှုပ်ရှားမှုကိုလည်းဒီသတင်းပတ်တွေမှာကျင်းပခဲ့ပြီးအီရန်နိုင်ငံတလောအစိုးရအတွင်းမှာအပြောင်းလဲလုပ်ဖို့တောင်းဆိုခဲ့ပါသည် VOA ပါရှားဌာနရဲ့တင်ပြပို့ချက်အရအနည်းဆုံးတက္ကသိုလ်အခု20လောက်မှဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဟင်းရမျိုးတော်အပါအဝင်တခြားမျိုးတွေမှာចောင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ဖြစ်ခဲ့တယ်လို့ဆိုပါတယ်အီရန်တရားသူကြီးဟောင်းဂိုလမ်ဟိုဆိန်မာဆန်နီအီဂျာကတော့ဈေးဆိုင်တွေပိတ်ထားဖို့တိုက်တွန်းသူအားလုံးကိုဖမ်းဆီးဖို့အမိန့်ထုတ်ထားပါတယ်အီရန်မျိုးသမီးတွေရဲ့ဝန်ဆောင်စီရင်မှုနဲ့ပတ်သက်ပြီးစီကံတီးချက်ဖို့တာဝန်ယူထားတဲ့ဘာသာရေးတပ်ဖွဲ့ဆက်ရှိနေအောင်မလားဖျက်သိမ်းလိုက်ပြီလားဆိုတဲ့အပေါ်မှာမီးရမှုတွေကြောင့်အခုလိုသတိမှတ်မှုပေါ်ပေါက်ခဲ့တာပ
ါတရုတ်သမ္မတရှီကျင်းပင် sorry အာရေဗီယာနိုင်ငံကိုဒီသတင်းပတ်ထဲသွားရောက်ခဲ့ပြီး sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကရီယက်မြို့မှာရှိတဲ့အယ်ယာမာမာနန်တော်မှာဒီဇင်ဘာ10ရက်နေ့မှာခံခံနာနာကျူစွခဲ့ပါတယ်သမ္မတရှီဟာအာရက်ကဘာမှာအကြီးမားဆုံးတန်တမန်ဆက်ဆံရေးတိုးမြင့်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ sorry အာရေဗီယာကိုဗိုလ်တဝင်းနေ့ကရောက်ရှိလာဖြစ်ပြီးတော့ sorry ဘက်ကလည်းအနောက်နိုင်ငံတွေနဲ့အစဉ်တစိုက်ဆက်ဆံလာရကနေမဟာမိတ်အသစ်တွေတိုးချက်တည်ဆောက်နေတာပါ sorry အာရေဗီယာရဲ့လူခွေချွတ်ဖောက်မှုတွေပေါ်အမေရိကန်ကဝေဖန်ပြောဆိုနေတာနဲ့နိုဝင်ဘာလတည်းကျင်းပခဲ့တဲ့အမေရိကန်သမ္မတတက်တမ်းဝက်ရွေးကောက်ပွဲတွေမတိုင်ခင် sorry ကရေနံထုတ်လုပ်မှုလျှော့ချလိုက်တာတွေကြောင့်အမေရိကန်နဲ့ sorry အကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့ sorry အာရေဗီယာတို့တွေ့ဆုံကြတာပါသမ္မတရှီဟာဒေတာရင်းမှာတရုတ်တို့ရဲ့ဩဇာလွှမ်းမိုးမှုပိုရရှိစေရေးအတွက် အခုလိုဆော်ရီအာရေဗျာကိုသွားတာဖြစ်ပေမဲ့ဒီခီးစဉ်ကြောင့်အရှေ့အလယ်ပိုင်းဒေသအပေါ်အမေရိကန်ကထားတဲ့သဘောထားမူဝါဒတွေပြောင်းလဲသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်
တရုတ်နိုင်ငံမှာတင်းကျပ်ကတ်သက်ထားတဲ့ကိုဗစ်စီးမင်းတွေကိုရုပ်သိမ်းပေးလိုက်တယ်ဆိုပြီးဒီသင်းပတ်လေတုန်းကကြီးညာခဲ့ပြီးတဲ့နောက်ယောဂထိန်းချုပ်ရေးဘလို့ပုံစံနဲ့ဆက်ပြီးတော့ကင်တွယ်မလဲဆိုတာကိုဒေသခံတွေစောင့်ကြည့်နေပါတယ်။တရုတ်မှာတင်းကျပ်တဲ့ Zero COVID မူနဲ့ပြီးခဲ့တဲ့လကစပြီးနိုင်ငံတော်ဆန္ဒပြမှုတွေစက်တိုက်ပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာအစိုးရကစီးကန်းတွေကိုဖိအျော့ပေးလိုက်တဲ့အကြောင်းပုံသူနေတွေကကြီးညာခဲ့ပါတယ်။ကိုဗစ်ကူးစက်ထားပြီးယောဂလက္ခဏာမပြင်းထန်သူတွေနဲ့ယောဂလက္ခဏာမပြတဲ့သူတွေအစိုးရစီစဉ်တဲ့နေရာတွေမှာနေဖို့အတင်းကျပ်စိတ်ခိုင်းမှာမဟုတ်တော့ဘဲနဲ့နေအိမ်တွေမှာပဲတီးခြားခွင့်နေဖို့နဲ့ဖြေလျှော့ပေးတဲ့စီကံချက်တွေနဲ့ပတ်သက်တဲ့ရှင်းလင်းချက်တွေကိုကိုဗစ်ထိန်းချုပ်ရေးလှုပ်ဆောင်နေတဲ့အစိုးရဖွဲ့ကထုတ်ပြန်ပေးခဲ့ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာအိမ်တော်ဘက်မဟုတ်သူနဲ့လိင်ဆက်ဆန္ဒကိုရာဇဝတ်မှုဖြစ်လွတ်တော်ကပြင်ဆင်သတ်မှတ်လိုက်ပါတယ်။အင်္ဂါနေ့ကပြင်ဆင်ချက်အရအိမ်တော်အပြင်ဘက်လိင်ဆက်ဆန္ဒရင်ထောင်တန်းတစ်နှစ်ကြာခံရနိုင်ပြီးတော့လက်ထပ်မထားဘဲအတူတူနေရင်ထောင်တန်း6လထိကြာခံရနိုင်ပါတယ်ဒီဥပဒေသေးအရအင်ဒိုနီးရှားနိုင်ငံသားတွေရောနိုင်ငံသားတွေပါအရေးယူခံရနိုင်တာဖြစ်ပြီးတော့ဒရေတာမှုတားဆက်ချမှုဆိုင်ရာကြော်ညာတွေကိုလည်းပိတ်ပင်ထားပါတယ်ဒရေတာဖျက်ချမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားပြီးဖြစ်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့လည်းပြင်ဆင်ခဲ့တာပါအတန်းအန်ရဲဆိုရင်ရတဲ့ကျမရဲ့အခြေအနေကြောင့်ဒါမှမဟုတ်လေအဓမ္မပြုကျင့်ခံရမှုကြောင့်ကလွဲရင်တရေသားဖြတ်ချခွင့်ကိုတားမြစ်ထားပြီးတရားဝင်ဖြတ်ချနိုင်တဲ့အကြောင်းပြချက်ခိုင်လို့ရင်တော့တရေသားသတင်းစနစ်ပတ်မတိုင်ခင်အထိဖြတ်ချခွင့်ပေးထားပါတယ်လွတ်တော်ကအသည့်ပြင်ဆင်ထားတဲ့ဥပဒေကိုသမ္မတဂျိုကိုဗီဒိုဒိုလက်မှတ်ထိုးပြီးရင်နောက်3နှစ်အတွင်းလက်တွေ့အကောင်အထည်ဖော်မှာဖြစ်ကြောင်းဥပဒေနဲ့လူခွင့်ရေးရာဝန်ကြီးဌာနကအက်ဒဝါဟီယာရတ်ကပြောပါတယ်အခုလိုဥပဒေပြင်ဆင်ချက်ကဝေဝါးပြီးတော့ကျေပြန်လွန်းနေလို့ဝေဖန်မှုတွေရှိပြီးဒါဟာတာမန်ကိစ္စတွေကိုရာဇဝတ်မှုဖြစ်သတ်မှတ်လိုက်တာကြောင့်လူခွင့်နဲ့လွတ်လပ်ခွင့်တွေကိုထိခိုက်နေကြောင်းလူခွင့်လှုပ်ရှားသူတွေကဝေဖန်ပါတယ်ခင်ဗျာ
တပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုမှတန်စင်နေကွန်အောင်လို့ပြောပြခဲ့တာပါရှင်သောတာရှင်များရှင် POA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတဲ့ဆိုရင်တော့ POA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးပါအောင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကတိုက်ခံ BNP ပါတီကိုထောက်ခံသူတောင်းတဲ့ချီဟာဒီကနေ့ဒါကာမြို့တော်မှာဆူဝေးဆန္ဒပြပြီးတော့ဝန်ကြီးချုပ်ရှေ့ခါစီနာအစိုးရဆင်းပေးဖို့နဲ့ရွေးကောက်ပွဲကျင်းပပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။နိုင်ငံတော်မှာလက်တလောလာတဲ့အတွင်းမိပြတ်မှုလောင်စာဆီဈေးနဲ့ကုန်ဈေးနှုန်းမြင့်တက်မှုတွေကြုံနေတာကြောင့်ဝန်ကြီးချုပ်ဆင်းပေးဖို့အိမ်ဆောင်အစိုးရလက်ထက်မှာရွေးကောက်ပွဲအဖြစ်ကျင်းပပေးဖို့အတွက်တောင်းဆိုဆန္ဒပြမှုတွေပေါ်ထွက်နေတာဖြစ်ပါတယ်။ဒီကနေ့ကြာရောက်တဲ့ပြည်ပဆိုင်ရာလူခွင့်ရေးနေ့မှာဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရမှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ယာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မနီလာမြို့တော်မှာဒီကနေ့ဆန္ဒပြခဲ့ကြသူတွေကလက်ရှိသမ္မတဖာဒီနန်မာကော့စ်ဂျူနီယာလက်ထက်မှာဥပဒေမဲ့တပ်ဖြတ်မှုတွေတရားမမျှတမှုတွေပိုများလာတယ်လို့ပြောပြီးတော့တရားမျှတမှုရှိရေးတောင်းဆိုခဲ့ကြပါတယ်။NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းဟာမနေ့တုန်းကဥရောပပါလီမန်အမတ်တွေနဲ့တွေ့ဆုံပြီးတော့မြန်မာရေးထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်တိုက်တွန်းတောင်းဆိုခဲ့ပါတယ်။မြန်မာရေးနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ဘုံသဘောတူညီချက်5ရက်အလုံးမဖြစ်တာကြောင့်ပို့ပြီးတော့ထိရောက်အားကောင်းတဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ရမှာဖြစ်ပြီးတော့ဒါကိုအာဆီယံရဲ့ဦးဆောင်မှုတစ်ခုတည်းမလုပ်သင့်တဲ့အကြောင်းဦးအောင်မျိုးမင်းကထောက်ပြခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူထင်ရှားတဲ့မီဒီယာလုပ်ငန်းရှင်တတိယကြီးဂျင်မီလိုက်ကိုထောင်တန်6နှစ်နီးပါးနဲ့ငွေဒဏ်ဒေါ်လာ3000ချလိုက်ပါတယ်။ရုံးကစားဦး9ရက်နဲ့တက်တန်းကာလာချိုးဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ဆက်ဆက်ပြီးတော့ငွေကြေးလိမ်လည်မှုနဲ့ထောင်တန်5နှစ်9လနဲ့ငွေဒဏ်ဒေါ်လာ2600နီးပါးချလိုက်တာဖြစ်ပါတယ်။ကာတာမှာအခုဒီအတန်လှည့်နေစီမှာကစားနေတဲ့ကမ္ဘာဖလားပွဲမှာဒီမော်ရီကိုနဲ့တူရကီတို့ကစားနေပါတယ်အခုလက်ရှိကစားနေချိန်အထိတော့တစ်ဖက်မှဒီဂိုးမရသေးပါဘူးအခုဒီမနက်ဖြန်တင်းငွေတွေမြန်မာဆန်တော်ချိန်မနေ့တနင်္ဂနွေမှာကစားမယ်အင်္ဂလန်နဲ့ပြင်သစ်ပွဲကလည်းဒီအိန္ဒိယနှစ်နိုင်ငံအခြေအနေကစားကြမယ်ပွဲဖြစ်ပါတယ်ရှင်တင်းအချင်းချုပ်ကိုမဆုမြတ်မွန်ကြီးညာခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရနိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Tian Wang တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညပဲအစီအစဉ်တွေကတော့ line to meter 19 25 30နဲ့ line လမီတာ190အပြင် VOA ရဲ့ Facebook ကနေထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရန်ကြင်ညာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှောင်းလာပ
Thank you. This program has come to you from the Voice of America, Washington.